သာသနာတော်တက္ကရာ2560ခုနှစ်ကောဇာတက္ကရာ1388ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2016ခု20နဲ့ဒီနေ့ဘယ်နေ့ရ26ရက်ဘုန်းကြီးတို့ဇာတာပရိနိယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မုံဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတည်းကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ရဲ့ခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့အထုကြတဲ့ယောဂီသူတော်စင်များကိုဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ကိုဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်များစိတ်ဆင်းရဲလေကင်းပါမယ်။ကိုယ်ဆင်းရဲလေကင်းပါမယ်။အပယ်ဆင်းရဲတွေကလည်းပဲကင်းနိုင်ပါလေ။နောက်ပြီးတော့ခန္ဓာဆင်းရဲတန္တရာဆင်းရဲဆိုတဲ့ဆင်းရဲအလုံးကင်းနိုင်တယ်အလုံးလွတ်မြောက်နိုင်တယ်။ဒါကြောင့်မို့ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုစင်ရင်ကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့အမည်လေးနဲ့ပဲဘုန်းကြီးဓမ္မဒါနတရားလူပိလူမှာဖြစ်ပါတယ်ဒီတတိပဋ္ဌာန်သုတ်တန်ကြီးစပြီးတော့ဘုန်းကြီးဟောတဲ့နေ့ကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာအပိုင်း၃ပိုင်းနဲ့ဟောခဲ့တယ်အစပိုင်းအလယ်ပိုင်းအဆုံးပိုင်းအစပိုင်းမှာမြတ်စွာဘုရားကကြီးညာပြီးတော့ဟောကြားခဲ့တယ်တရားကိုလေပိုင်းမှာကြတော့ကျင့်စဉ်တွေဟောကြားခဲ့တယ်အဆုံးပိုင်းမှာကြတော့ရေရေဝွန်ဝွန်အမှခံချက်ပြီးတော့ဟောခဲ့တယ်ဒီပိုင်း၃ပိုင်းဒီပိုင်း၃ပိုင်းမှာမနေ့ပိုင်းမှာဘုန်းကြီးကျင့်စဉ်တရားတွေဟောပေးနေပါတယ်အခုညာပိုင်းမှာကြတော့ဒီတိပ္ပံတရားကိုကျင့်ပွားအားထုတ်တဲ့ပုဂ္ဂိုလ်များမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကြီးညာတော်မူခဲ့တဲ့အတိုင်းပဲရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးဟောကြားပေးနေပါတယ်။ဘုရားရှင်ကိုရောင်မြတ်ကြီးကဧကယနောယံဘိခဝေမေဃောတတ္တနာဝိတုဒ္ဓိယ။သောကပိဋိဝါနံတမတိကမာယဒုက္ခဒေါမနသဏ္ဏအထင်ကမာယ။ညာယတအဓိကမာယနိဗ္ဗာဏတသစ္စီကရိယာယယရိတံစတ္တာရောတတိပဋ္ဌာနာဆိုပြီးတော့ဒီတိပ္ပံတရားရဲ့အကျိုးတွေကိုမြတ်စွာဘုရားရှေ့ပိုင်းကကြီးညာပြီးတော့ဟောပါတယ်။အဲ့ဒီဟောခဲ့တဲ့ဒီတရားကြီးညာချက်ကိုဘုန်းကြီးဝိတုဒ္ဓိယဒီတိပ္ပံတရားကိုရှုပွားအားထုတ်တဲ့ပုဂ္ဂိုလ်များစိတ်ငြိမ်ချေစင်ကြယ်ခြင်းဆိုတဲ့အကျိုးရာတွေဆိုတော့ဘုန်းကြီးပထမနေ့ကဟောခဲ့ပြီ။ကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ဒီတိပဋ္ဌာန်ကျင့်စဉ်အတိုင်းထင်ရှားရာပေါ်ရာအာယုများကိုရိုးရိုးတည်တည်စွတ်စွတ်ဆိုင်ဆိုင်ရှုမှတ်ပွားများအားထုတ်လို့ရှုမှတ်တဲ့အာယုပေါ်မှာစိတ်တည်ငြိမ်မှုတမာရီလေးဖြစ်နေပြီစိတ်လေးတည်ငြိမ်နေပြီဆိုရင်လောဘဒေါသမောဟဆိုတဲ့ကိလေသာညစ်ကြေးတွေလုံးဝမဝင်နိုင်တော့ဘူးကာမိစ္ဆန္ဒပြပါရဌိနမိတ္တဥဒိစ္စကုက္ကုစ္စဝိဇိကိစ္စဆိုတဲ့និဝရဏတရားတွေလည်းလုံးဝမဝင်နိုင်တော့ဘူးကာမဝိတ္တပြပါရဝိတ္တဝိဟိန္တဝိတ္တဆိုတဲ့ဒီအကုသလဝိတ္တတွေလည်းမဝင်နိုင်တော့ဘူးလုံးဝရှုစိတ်ကလေးကြီးတယ်ပဲရှေ့ကလည်းရှုစိတ်နောက်ကလည်းရှုစိတ်နောက်ကလည်းရှုစိတ်ဒီစိတ်ကြီးတယ်ပဲတခြားစိတ်ကြားစိတ်ဘာစိတ်မှမဝင်နိုင်တော့ဘဲနဲ့အဲ့ဒီမှာစိတ်ညစ်ကြေးစင်ကြေးခြင်းဆိုတဲ့အကျိုးကိုလက်တွေ့ရှုမှတ်အားထုတ်နေစေမှရနိုင်တယ်တန်ဋိဋ္ဌိကအာကာလိကနေအားထုတ်နေညအားထုတ်ညမနန်နဲ့အားထုတ်နန်နဲ့အားထုတ်တဲ့အချိန်မှာပဲဒီစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုရဲအကျိုးကိုရတယ်လို့ဘုန်းကြီးပြောခဲ့ပြီနောက်နံပါတ်2နဲ့နံပါတ်3တောကပိဒေဝနံတမတေကမာယဒီတိပ္ပံတရားတွေအားထုတ်တဲ့ပုဂ္ဂိုလ်များဟာဒီဥတောကတွေယန္တနာတရား၅ပါး ပေပြဒနာနဲ့ပဲကြုံကြုံကြုံလာလို့ဘုဒ္ဓကာရီဖြစ်လာပြီပရိဒီဝါရီတောက်လောင်လာပြီဆိုရင်ဧကယနာမေကာတဲ့မြတ်စွာဘုရားဒီသတိပဋ္ဌာန်တရားကိုပဲရိုးရိုးသေးသေးငါဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြံအားထုတ်ကြအဲဒီလိုအားထုတ်ရင်ကြောက်ရွံ့လာတဲ့အပူတော်ကာရီလုံမြောက်သွားနိုင်တယ် ပရိဒေဝရီလည်းပဲအာလုံးလုံမြောက်သွားနိုင်တယ်ဆိုတာကိုမြတ်စွာဘုရားကတကယ်အာမခံရဲ့ရေရေပြီးပြီးတော့မြတ်စွာဘုရားဟောခဲ့တဲ့အတိုင်းလည်းပဲမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကအပူတော်ကရီလွန်စွာတောက်လောင်ပြီးတော့ပရိဒေဝမီးတွေပါတောက်လောင်သွားခဲ့တဲ့ပတ္တာစာရီတို့ကြည့်လိုက်အဲဒီမှာသားဘူးလင်ဘူးမိဘအပူမောင်းအပူအာလုံး ဒီအပူတွေလောင်တောက်လောင်ပြီးတော့တောကရီဖြစ်တတိတွေပါလင်ဟင်းပြီးတော့အဝတ်စားတောင်မှဗလာနတ်တိအဲ့ဒီလူကိုတတိလင်ဟင်းနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်နဲ့တွေ့လို့မြတ်စွာဘုရားရှင်ရဲ့မေတ္တာတ္တကရုဏာတ္တနဲ့ရှင်းနှမပတ္တာစာရာဒီကိုလာခဲ့မြတ်စွာဘုရားအဲ့ဒီမှာမေတ္တာတ္တဒီအပြည့်ဝလို့ကရုဏာတ္တဒီအပြည့်ဝလို့ပြီးတော့ခေါ်ယူလိုက်တဲ့အခါကျတော့မှာ သူ့ဘုံမှာဘသူကမှဒီလိုကျင်ကျင်နာနာမဆက်ဆံခဲ့ဘူးအခုဘုရားရှင်ကိုရောမြတ်ကြီးကတခါလေကျင်ကျင်နာနာတကယ်ကိုမေတ္တာတကရုဏာတနဲ့ခေါ်လိုက်တဲ့အခါသူ့ရဲ့လင်ဟင်းနေတဲ့တတိတွေချက်ချင်းတတိတွေပြောင်းဝင်လာတာအဲ့ဒီအချိန်မှာပဲမိမိကိုယ်ကိုမိမိပြန်ကြည့်လိုက်တဲ့အခါကျတော့ဝါစာပလာနတ်တိဖြစ်နေတော့ဟိရိဥဒ္ဒပါအရှိအကြောင်းအဲ့ဒီမှာတခါလေးဖြစ်လာတယ်ချက်ချင်းပဲ မတ်တရရနေရာလေးကနေပြီးတော့ချုံညုံလေးထိုင်လိုက်တယ်အနီးနားမှာရှိတဲ့မြို့သားတူဦးကနေမိမိခြုံထားတဲ့ခြုံဆောင်ကိုပြစ်ပေးလိုက်တဲ့အခါကျတော့မှာခြုံဆောင်လေးကိုခန္ဓာကိုယ်ကိုလုံအောင်ပတ်ပြီးတဲ့အခါမြတ်စွာဘုရားနံသွားပြီးတော့ဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေဗမိုးတော်နဲ့မျက်နှာနဲ့ပုတ်တိုင်ပြီးတော့ငွေယူပြီးတော့အဲ့ဒီမှာသူ့ရဲ့ဖြစ်ချောင်းကုံစင်နေမြတ်စွာဘုရားကိုလျှောက်ပြမြတ တော်ပါဗျာမြတ်စွာဘုရားကိုအာကိုရာဟု၍တပည့်တော်မှတ်ယူပါရစေဘုရားရှင်ကိုရောမြတ်ကြီးလျှောက်အဲ့ဒီခါကြတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနတ်တန်တိဗုဒ္ဓတဏ္ဍာယစတဲ့အဲ့ဒီမှာဂါထာလေးနဲ့ဟောကြားလိုက်တာဘုရားရှင်ကိုရောမြတ်ကြီးဟောကြားတဲ့တရားတော်ကနာကနာခန္ဓာညာစိုက်ပြီးတော့နှလုံးသွင်းရှုမှတ်ရင်းနဲ့ပဲသူ့ရဲ့အပူတော်ကရီကင်းပြီးတော့ဟောသောတပတ္တိမေញံပူញံဆက်ရောက်သောတပန်အရိယာလေးဖြစ်သွားတယ်။နောက်ဆက်လက်ပြီးတော့အာထုတ်တဲ့အခါကလည်းကြတော့မှဟောကိလေသာအာသောကုန်ခံပြီးယန္နာဖြစ်သွားတယ်။ဆက်လက်အာထုတ်တဲ့အခါမှလည်းကြည့်နော်အတူယူစီရကောင်းလိုက်တာ။မိမိရဲ့သင်္ကန်းချောင်းလေးပေါ်မှာအာထုတ်တယ်။အာထုတ်ပြီးတော့စဉ္ညာလျှောက်တဲ့အခါသင်္ကန်းချောင်းရှေ့မှာဆင်းပြီးစဉ္ညာလျှောက်တယ်။ကိုယ်ဘုန်းကြီးတို့ယောဂီများကျောင်းတက်ကြီးရဲ့ရှေ့မှာဈဉ္ဉံလျှောက်နေကြတယ်တခြားလမ်းလေးပေါ်မှာဈဉ္ဉံလျှောက်နေကြတယ်အဲ့ဒီလိုပဲသူလည်းကျောင်းရဲ့ရှေ့မှာဆင်းပြီးတော့ဈဉ္ဉံလျှောက်ဈဉ္ဉံလျှောက်ပြီးပြီဆိုမှကျောင်းပေါ်ပြန်တက်မယ်နောက်တစ်ထိုင်ပြန်ပြီးတော့ရှုမှတ်အထုတ်မယ်ကျောင်းပေါ်တက်တဲ့အခါမှာခြေတော်မှာပါလာတဲ့အညစ်အကြေးတွေကိုစီကြောပြီးတော့မှတက်မှဖြစ်တဲ့အတွက်ခြေဆေးကုံပေါ်မှာရပ်ပြီးတော့အဲ့ဒီမှာခြေဆေးရည်ဦးကနေရည်ခမ်းပြီးတော့ခြေတော်ပေါ်လောင်းချရင်ကနေရည်ရည်ရဲ့ခြေတော်ပေါ်ကနေပြီးတော့အဲ့ဒီမှာကျမ်းပေါ်ကျမ်းပေါ်ကနေမြေကြီးပေါ်ရောက်ပြီးတော့တဖြည်းဖြည်းကုံဆုံးသွားတာကုံဆုံးသွားတာလေးကိုဒီမှာဖြစ်ပြမြင်သွားတာအဲ့ဒီကုံဆုံးသွားမှုရဲ့မမြဲပုံလေးကိုမြင်ပြီးတော့ဩလောကမှာရှိတဲ့လူတိုင်းလူတိုင်းဟာပထမအရွယ်လေးသိနိုင်တယ်ဒုတိယအရွယ်လေးသိနိုင်တယ်တတိယအရွယ်လေးသိနိုင်ပါလားဆိုတာကိုအဲ့ဒီမှာညံထဲမှာထင်မြင်သွားတဲ့အချိန်မှာဘုရားရှင်ကိုရောမြတ်ကြီးကကျောင်းတော်ကနေပြီးတော့တခါလေကန္နကုတီတိုက်တော်အတွင်းကနေတကူနဲ့လှောပြီးတော့ရောစာဝတ္တတံဇီဝိအပတံဥဒယပယံဧကဟံဇီဝိတံတေယောပတတောဥဒယပယံမြတ်စွာဘုရားကအားပေးလိုက်တယ်ရောစာပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယဘယံယခုလိုပြစ္ဆုတ်ပံတည်ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသောဝတ္တတတံသင်္ချာတွေ့ကြုံနှစ်တရာကာလပတ်လုံး Siwe mabya asen te shen yu niya badole. Na deyo lupi ya ju mana yu amandi dari. Yosa bogalo midu maso jimbo godi. Udaya baya yakulo biso bantere na ipolare kananga vayuna nabarui. Pichin pichin sure the bogo. Padato vipadana nyampi nyampi ikan tiri shuma bwamya atolaya di shido. Ikaha siwi tan tani taye tamane bente shinyu niya padole. Tiyo tadana ne tui chung ya ju na padapchen. Mabya tazi miya la babi tadi. ညစွာဘုရားရှင်ကချင်းနှမပဒါစာရာတင်ခုတွေ့နေတာမှန်တယ်အားလုံးဟာယုံနာဓမ္မသင်္ခါရတရားတွေဟာမမြဲဘူးဆိုတာမှန်တယ်အဲ့ဒီမမြဲတဲ့သဘောလေးကိုအသက်တရားထိအောင်ရှင်းရှင်းနေရပေမဲ့လို့လည်းပဲဝိပဿနာသတိပဋ္ဌာန်ဘာဝနာတရားတွေမပွားများလို့အဲ့ဒီအဖြစ်ဖြစ်သဘောလေးမှာကိုယ်တိုင်ဉာဏ်နဲ့မတွေ့လိုက်ရမသိလိုက်ရဘူးဆိုရင်လူဘဝမှာ လူဖြစ်ရကြူမနှက်ဘူးတဲ့အသက်ရှင်ရှင်နေရကြူမနှက်ဘူးတဲ့သာသနာတော်နဲ့တွေ့ရကြူလည်းမနှက်ဘူးတဲ့တနေ့တည့်ရတမနဲ့ဖဲနေရဈေးကမှုယုံနိုင်ရဲ့အဖြစ်ဖြစ်သဘောလေးကိုတီးလို့ဝိပဿနာဉာဏ်လေးတွေဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြူနှက်တယ်သာသနာတော်နဲ့တွေ့ရကြူနှက်တယ်ချင်းနှမလို့မြတ်စွာဘုရားအာပေပြီးတော့ထောက်ခံပြီးဟောကြားလိုက်တဲ့အခါမှာ ဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်သူ့ရဲ့မမြဲတဲ့သဘောကိုဉာဏ်သက်ဝင်ပြီးတော့မြင်လိုက်တဲ့အချိန်လေးမှာဘုရားရှင်ကိုရောတိုင်ထောက်ခံအားပေးပြီးတော့ဟောကြားတော့ဝမ်းမြောက်ဝမ်းသာပီတိသောမနတာဖြင့်အဲ့ဒီပီတိကိုရှုမှတ်ပြီးတော့ဝိပဿနာရှုလို့အဲ့ဒီကမှတဆင့်ခန္ဓာကိုပေါ်ရန်အာယုန်လေးတွေရှုလိုက်တာနောက်ဆုံးဘုရားရှင်ရဲ့ဟောကြားတဲ့ဒေသနာလေးဆိုအဲ့ဒီမှာအရဟတမညာပူညာဆက် လိုသောကပရိဒေဝရိယမြတ်စွာဘုရားရှင်ရဲ့ဒီသတိပဋ္ဌာန်တရားတော်နဲ့တွေ့လိုက်ပြီဆိုရင်အာလုံးဘလောက်ပူလောင်တဲ့သောကသောကအဲ့ဒီသောကတွေအာလုံးဟာလွန်မြောက်သွားနိုင်တယ်ပရိဒေဝရိလွန်မြောက်သွားနိုင်တယ်ဒါကိုဘုန်းကြီးမနေ့ကပစ္စုပန်ဝတ္ထုလေးတွေပြောပြီးတော့ဘုန်းကြီးတသတိပဋ္ဌာန်ရဲ့ကုံကြီးကိုပြခဲ့တဲ့သတိပဋ္ဌာန်ရဲ့အကျိုးတွေဟာဒီလိုအားထုတ်ရင်ဒီလိုကြုံတွေ့လာတဲ့သောကပရိဒေဝတွေကိုလွန်မြောက်နိုင်တယ်ဆိုတာကိုဘုန်းကြီးပြောခဲ့တယ်တာရကလေးတွေထုတ်ပြီးတော့နောက်ဒီကနေ့ဒုက္ခဒေါမနတဏ္ဏအထင်ကမာယကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေအထင်ကမာယချုပ်ငြိမ်းကွယ်ပြောင်းနိုင်တယ်ဒီသတိပဋ္ဌာန်တရားတွေကိုရိုးရိုးသေးသေးစနစ်တကျနဲ့ရှုမှတ်ပွားများအားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကိုဆင်းရဲလေလွန်မြောက်နိုင်တယ်ကိုဆင်းရဲတွေချုပ်ငြိမ်းနိုင်တယ်ဘာတွေချုပ်ငြိမ်းနိုင်လဲကိုဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်စိတ်ဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်ထာမြတ်စွာဘုရားကအမခန္ဓာတကယ်ကိုကြီးညာပြီးတော့မြတ်စွာဘုရားဟောတာသူတရားဒီလိုအကျိုးတွေရနိုင်တယ်ဆိုတာကိုကြီးညာပြီးဟောတာသို့တော်ဒီနေ့တရားစခန်းဝင်ပြီးတော့အာထုတ်နေကြတဲ့ယောဂီတိုင်းယောဂီတိုင်းဟာအခုရှုမှတ်တဲ့အချိန်တိုင်းအချိန်တိုင်းနိဗ္ဗာန်လောက်ကိုဆင်းရဲမှုတွေခံစားနေရတယ်ဘာတွေခံစားနေရတာလဲကိုဆင်းရဲမှုတွေခံစားနေရတယ်အောက်ပိုင်းကဝေဒနာတွေတက်လိုက်လက်ပိုင်းကတက်လိုက်ထက်ပိုင်းကတက်လိုက်အဲ့ဒီမှာကိုယ်ဆင်းရဲမှုတွေခံစားနေရတယ်။မြတ်စွာဘုရားကတော့ဒီသတိပဋ္ဌာန်တရားအတိုင်းသာရိုးရိုးသေးသေးရှုမှတ်သွားရင်ဒီကိုယ်ဆင်းရဲမှုတွေအားလုံးချုပ်ငြိမ်းသွားနိုင်တယ်လို့မြတ်စွာဘုရားကဟောထားတယ်။အဲ့ဒီမှာကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခနဲ့စပ်ပြီးတော့ဒီမှာချမ်းသာများမှာဖွင့်ပြထားတာတွေရှိပါတယ်။အဲ့ဒီဒုက္ခကို9မျိုးတောင်ဖွင့်ပြထားတယ်။ဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခပဋိစ္ဆန္နဒုက္ခအပဋိစ္ဆန္နဒုက္ခပရိယာယဒုက္ခနေပရိယာယဒုက္ခလို့ဒုက္ခ ခုနှစ်မျိုးဘယ်နှမျိုးလဲဗျာခုနှစ်မျိုးအဲ့ဒီခုနှစ်မျိုးထဲမှာဒုက္ခဒုက္ခဆိုတာကတော့ဘုန်းကြီးတို့ယောဂီများကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲအခုတရားတွေအားထုတ်တယ်တရားရိပ်တာဝင်လာတယ်ဝင်လာတဲ့ခါကျတော့မိမိတို့ဒီမှာပေါ်ရအာယုံလေးတွေရှူရမယ်ဆိုတော့ရှူခိုင်းတဲ့အတိုင်းရှူတယ်ပထမပင်တိုင်းနေအားဖြင့်ဖောင်းအာယုံပင်အာယုံလေးဝမ်းမိုက်ကိုစိတ်ဆိုင်ပြီးတော့ရှူနေတယ်နာသီးပြားကဝင်လေလေးဝင်လာတာနဲ့ဝမ်းမိုက်ကလေးတင်းသွားတယ်ဒါကိုဖောင်းနေနာသီးပြားကထွက်လေလေးထွက်သွားတာနဲ့ဝမ်းမိုက်လေးပိန်သွားတယ်ပိန်နေသူ့ကိုပင်တိုင်းထားရှူနေတယ်ရှူရင်းရှူရင်းနဲ့မိမိစိတ်တွေကအင်ကိုတရေရတဲ့စိတ်တွေဖြစ်ရင်တရေရတဲ့စိတ်ကလေးရှူလိုက်အလုတ်ကိုတရေရရင်လည်းတရေရတဲ့စိတ်ကလေးရှူလိုက်လက်လိုတရေရတဲ့စိတ်ကလေးဖြစ်တော့လေအဲ့ဒီစိတ်ကလေးကိုပဲရှူနေတယ်အတန်အာယုန်လေးကြီးကြာလာတော့လည်းကြားတဲ့အတန်အာယုန်လေးကိုကြားရင်ကြားနေရှူနေအဲ့လိုရှူနေရင်ကဟောမိမိရဲ့ခန္ဓာကိုအောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာတွေလာပြီအဲ့ဒီမှာညောင်းတာတွေပူတာတွေနာတာတွေထုံတာတွေကြိုက်တာခဲတာတွေရတာရန်တာတွေစတဲ့အခံခဲတဲ့ဝေဒနာလေးတွေဖြစ်လာတဲ့အခါကျတော့ယောဂီကရှုတယ်။တာမန်ဝေဒနာလေးတွေလောက်တော့သိခတ်နိုင်သွားတယ်။ဒါပေမဲ့မိနစ်20မိနစ်30မိနစ်40ကြာလာတဲ့အခါကျတော့ဝေဒနာကပြင်းပြင်းထန်ထန်ခံစားရပြီ။နာရင်လည်းပဲပြင်းပြင်းထန်ထန်ခံစားနေရပြီ။ပူရင်လည်းပဲပြင်းပြင်းထန်ထန်ခံစားနေရပြီ။ကြိုက်တာလည်းပဲပြင်းပြင်းထန်ထန်ခံစားရပြီ။ယောဂီကတိခဏနေသည်မြတ်တိခဏရှုတယ်သို့တော်လည်းပဲခုမှရှုစားတမာရီအာမကောင်းသေးတော့လုံးဝတိမခံနိုင်တိမခံနိုင်တဲ့အခါကျတော့ပညာတစောင်းပြောင်းနေပြန်ပြီးရှုတယ်ဝေဒနာကထပ်ပြီးဖြစ်ပေါ်လာတယ်ပြောင်းနေရှုတယ်အဲ့ဒီလိုနဲ့2ချိန်3ချိန်4ချိန်စသည်ပြောင်းရှုတယ်ပြောင်းရှုလို့လေဝေဒနာကထပ်ပြီးဝေဒနာဖြစ်နေတာတစ်ချိန်လုံးဝေဒနာကြီးတွေပဲရှုမှန်းပြီးတော့အဲ့ဒီမှာဝေဒနာကပူပူပြီးတိုးလာတဲ့အခါကလည်းကြတော့ဝေဒနာမလွန်မြောက်နိုင်တဲ့အခါပြောင်းခြင်းစိတ်၊ရွှေ့ခြင်းစိတ်၊ပြင်းခြင်းစိတ်နောက်ဆုံးဒီတရားအထိုင်ကိုဖြုတ်ခြင်းစိတ်ဒီလိုစိတ်တွေရောမဖြစ်ဘူးလားဗျာ
ဖြစ်ပါ
တယ်ဖြစ်လာတယ်အခုဒီမှာကတော့ဘုန်းကြီးတို့ယောဂီများကိုဒီမှာလွတ်လွတ်လပ်လပ်အထုတ်စီတယ်ဘုန်းကြီးတို့ရန်ကုန်ရိပ်သာကြီးမှာကတော့ယောဂီကိုစောင့်ရှောက်တဲ့သောရှောရေးဖွဲ့ဆိုတာရှိတယ်ယောဂီတို့ကိုဓမ္မယုံထဲမှာလည်းစောင့်ရှောက်နေတယ်ဈေးဉဏ်လျှောက်တဲ့နေရာမှာလည်းစောင့်ရှောက်ပြီးနေတယ်အဲလိုစောင့်ရှောက်ပြီးတဲ့ပုဂ္ဂိုလ်ဟာယောဂီရဲ့အနေအထားကိုကြည့်ပြီးတော့တတိပေးတယ်အဲလိုဟာလေးတွေရှိပါတယ်နောက်ဘုန်းကြီးတို့အခုຫນွေရာသီចောင်းပိတ်တဲ့ຢာသီမှာဆိုရင်ဘုန်းကြီးရိတ်တံမှာចောင်းသူចောင်းသားလေးတွေတရားရိတ်တံဝင်ကြတယ်ကြောင်းပေးရသည်နေမှာအဲ့ဒီတည်းမှာအထူးအဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံရန်ကုန်မြို့မှာအင်မတန်ထင်ရှားတဲ့လာတာနှင်းဆိုတဲ့မြို့သမီးကျောင်းအဲ့ဒီမြို့သမီးထက်တန်းကျောင်းကဘုန်းကြီးရိတ်တာမှာကျောင်းပိတ်တိုင်းကျောင်းပိတ်တိုင်းတိလန့်ရှင်ဝတ်တာ25ချိန်ရှိသွားပြီဒီနေ့ဆိုရင်25နှစ်ရှိသွားအဲ့ဒီကနေပြီးတော့တရားဝင်ပြီးတော့ဒီမှာအမေရိကရောက်အင်္ဂလန်ရောက်တဲ့ပုဂ္ဂိုလ်တွေလည်းများစွာရှိနေပြီပြန်လာတဲ့ခါမှာဆိုရင်လည်းရိတ်တနာပြီးတော့အထုတ်ကြပါလေ။အဲ့ဒီကျောင်းကအင်မတန်စီကံကြီးတဲ့ကျောင်းဆိုတော့ကျောင်းသူလေးတွေ100သင်္ဍရှင်ဝတ်ပြီးဆရာမ10ယောက်စောင့်ရှောက်ပါလေ။ဆရာမ10ယောက်စောင့်ရှောက်ပါလေ။10ယောက်ကိုတယောက်နှုံးနဲ့ထိန်းသွားတယ်စောင့်ရှောက်သွားတယ်အဆောင်မှနေတဲ့ခါမှလည်းစူးစူးညံ့ညံ့မဖြစ်အောင်စောင့်ရှောက်ပေးတယ်။တရားထိုင်တဲ့နေရာမှလည်းပဲတဏှာကြီးကောင်းကောင်းလေးထိုင်ရှုမှတ်လို့ရအောင်ပေးရစောင့်ရှောက်တယ်။ဒီဘက်ထိတ်ကယောဂီကို10ယောက်တန်း10ယောက်တန်းတန်းပေးတယ်။အဲတန်းပေးတဲ့ခါမှအဲ့ဒီမှာဆရာမကြီးကထိတ်ကနေပြီးတော့စောင့်ပြီးသူတို့ဆရာလေးတွေသူတို့ယောဂီလေးတွေကြည့်အဲ့ဒီမှာယောဂီကမျက်စိဖွင့်ကြည့်ပြီးဆိုရင်ဟိုကြည့်ဒီကြည့်ကြည့်လိုက်ရင်ဆီယမားလက်ညှိုးလေးထောင်လိုက်တာနဲ့ဟိုကမျက်စိလေးပြုတ်ဆိုမှိတ်သွားအဲ့ဒီမှာမျက်စိလေးမှိတ်ပြီးတော့ဒီခါလေးကိုလေးငြိမ်သွားပြန်တယ်အဲ့လိုနေတာမျက်စိကမဖွင့်ရဘူးဝေဒနာတွေတက်တော့ကလေးတွေဆိုတော့ညောင်းတော့လေပဲနာယီမြန်မြန်ပြည့်စေချင်တာပေါ့နာယီမြန်မြန်ထိုးစေချင်တော့နာယီလေးကြည့်ချင်တာပေါ့ကြည့်ချင်တော့ဟိုကဆီယမား စောင့်နေတာဆိုတော့မျက်စိကဖွင့်လိုက်ရင်ဆီယမမြင်သွားရင်လက်ညှိုးလေးနဲ့ထောင်လိုက်တယ်မှတ်လိုက်တာပေါ့လေအဲ့လိုဆိုတော့ကလေးတွေကလည်းပဲပါပါလေအဲ့ဒီမှာဆီယမကညာဘက်ကထိုင်နေတယ်ဆိုရင်ညာဘက်မျက်စိပိတ်ပြီးဘယ်ဘက်မျက်စိလေးဖွင့်ကြည့်တယ်တပည့်ပိတ်တပည့်ပွင့်လေးနဲ့ဘယ်ဘက်ကဆီယမကစောင့်နေရင်ဘယ်ဘက်မျက်စိလေးမိတ်ပြီးညာဘက်မျက်စိလေးဖွင့်ကြည့်တယ်သူတို့ကလေးတွေကဒါလို့ပါတယ်အဲ့ဒီလိုနဲ့ကြည့်တယ်။နောက်ပြီးတော့လည်းပဲဒီယောဂီကလေးလေးတွေဆ iam မတွေကဘေးကနေပြီးတော့စောင့်နေတော့ပူပြီးတော့ကြိုးစားရတယ်သူတို့မှာ။အဲ့ဒီတရားတစ်ကြိမ်ပြုတ်ပြီးဖြုတ်ပြီးဆိုရင်နာရီကတင်းတင်းထိုးလိုက်ဖြုတ်ပြီး။ဒါကြက်ကုန်းပြီးတော့ဥသွင်းငိမ့်ချတယ်။ချပြီးတာနဲ့ဘေးမှာချတဲ့ရေပလင်းကိုဖွင့်ပြီးကိုယ်ကိုယ်နဲ့မော့တော့လာမယ်။ဒါနဲ့ဘုန်းကြီးကမေးတယ်ရှိရီကလည်းတောင်းလှကြည်လားလို့ဘုန်းကြီးကမေးတော့အဲ့ဒီမှာယောဂီတိလက်ရှင်ကလေးမလေးကမောလိုက်တာတဲ့မောလိုက်တာတဲ့ဒါနဲ့ဘုန်းကြီးကထိုင်းနေရတာပဲမောသေးလားဆိုတော့စိတ်တွေကထွက်တော့လိုက်ဖမ်းနေရတာကဲဘုန်းကြီးတို့ယောဂီများဒါဟုတ်သလားမဟုတ်ဘူးလားတကယ်စိတ်ကိုရှုမှတ်နေရတဲ့ပုဂ္ဂိုလ်စိတ်ထွက်တိုင်းစိတ်ကိုဖမ်းနေရအဲ့ဒီစိတ်နောက်ကိုလိုက်ဖမ်းနေရတော့မောတော့တာတချို့ပုံကိုယ်တွေဆိုရင်မောလို့တခါလေချွေးဒီပါးတောင်ထွက်လာဒါကြောင့်ကြစိုက်ပြီးတော့အာထုံနေတဲ့ပုံကမှအဲ့ဒီလိုပဲမောတာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားရှုမှတ်တဲ့အခါမှာအဲ့ဒီလိုခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းကလည်းဝေဒနာတွေဖြစ်ဒီဝေဒနာတွေကလည်းမလုံးမြောင်းနိုင်မှတ်လေတိုးလေတိုးအဲ့ဒီမှာစိတ်တွေကလည်းဟိုရောက်ဒီရောက်နေရောက်ရဲခတ်ပြီးဆိုရင်အဲ့ဒီပုံကဟာတရားအာထုံနေရတာကိုရောမဆင်းရဲဘူးလားစိတ်ရောမဆင်းရဲဘူးလားကိုယ်ရောစိတ်ရောဆင်းရဲတာကိုဒါဒုက္ခတရားနှစ်ချက်ဆင့်၍တဲ့အ내ထင်ရှားသည်တဲ့အဲ့ဒီမှာဒုက္ခဆိုပြီးတော့မြတ်စွာဘုရားကကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲတယ်တဲ့နောက်တခါဝိပရိနာမဒုက္ခဘာဒုက္ခလဲလဲဝိပရိနာမဒုက္ခဆိုတာကဘုန်းကြီးတို့ခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခကုဒီနေ့ယောဂီတို့ဟိုဘက်လျှာဒီဘက်လျှာဟိုလိုပြင်ရဒီလိုပြင်ရဖြစ်နေတဲ့ဒုက္ခဟာဝိပရိနာမဒုက္ခကိုတယ်ခန္ဓာကိုယ်ကဖောက်ပြန်ပြီးဆင်းရဲတာဘာကဖောက်ပြန်ပြီးဆင်းရဲတာလဲခန္ဓာကိုယ်ဖောက်ပြန်ပြီးဆင်းရဲနေတာဒါဝိပရိနာမဒုက္ခကိုတယ်ဒီဒုက္ခလည်းဘုန်းကြီးတို့ယောဂီများအခုတွေ့နေရတယ်ယောဂီတိုင်းဟာဒီဝေဒနာပဲအဲ့လိုဝေဒနာတွေဖြစ်နေတယ်စမ်းပြီးတော့တမာတိထူထောင်စားဖြစ်တဲ့အတွက်အလေးအကျက်ကလည်းပဲအထိုင်မှာအလေးအကျက်လေးမရှိသေးတဲ့အတွက်ကြောင့်ဝေဒနာတွေကဖြစ်တယ်။နောက်နံပါတ်3ကသင်္ခါရဒုက္ခဘာဒုက္ခလဲ။သင်္ခါရဒုက္ခဆိုတာကပြုပြင်မှုမကင်းလို့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မပြတ်ဖြစ်ပြက်နေတဲ့အတွက်ကြောင့်မို့ဆင်းရဲတဲ့ဒုက္ခကိုသင်္ခါရဒုက္ခလို့ခေါ်တယ်။ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတာကိုဘာဒုက္ခလို့ခေါ်တယ်။ဒီနေ့ဘုန်းကြီးတို့ဒီမှာဓမ္မနန္ဒဝိဟာရအကြောင်းတိုက်ကိုလာပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတွေအားထုတ်နေတဲ့ယောဂီများဒီဒုက္ခအလုံးနဲ့မှာဟောဒီသင်္ခါရဒုက္ခကိုမြင်အောင်ကြည့်ရမှာ။ဘာဒုက္ခကိုမြင်အောင်ကြည့်ရမှာလဲ။သင်္ခါရဒုက္ခကိုမြင်အောင်ကြည့်ရမှာ။တချို့ကလေခန္ဓာကိုယ်ကတခါဖောက်ပြန်လို့ဆင်းရဲတယ်ခါရီနာဒူရီနာဒူရီကိုက်ခါရီကိုက်နဲ့မနေနိုင်မထိုင်နိုင်ဖြစ်အဲဒီလိုမနေနိုင်မထိုင်နိုင်ဖြစ်လို့ဆင်းရဲတာကိုအမလီဒီဆင်းရဲကြီးကိုမလိုချင်တော့ပါဘူးအမေဒီဆင်းရဲကြီးကိုမလိုချင်တော့ပါဘူးတကယ်ဆင်းရဲကဒီဆင်းရဲမဟုတ်ဘူးသင်္ခါရဒုက္ခရဲ့ဆင်းရဲကမှတကယ်ဆင်းရဲအခုတရားရှုမှတ်လို့တရားရှုမှတ်အားထုတ်တဲ့ပုဂ္ဂိုလ်ဟာဒုက္ခကိုမြင်အောင်ရှာကြည့်တဲ့အခါမှာဒီသင်္ခါရဒုက္ခကိုမြင်အောင်ကြည့်ရမှာအဲ့ဒီသင်္ခါရဒုက္ခမြင်ဖို့ဆိုတာအနိစ္စနုပါဒနာဉာဏ်ပေါ်မှာဗာဉာဏ်ပေါ်မှာလေအနိစ္စနုပါဒနာဉာဏ်ပေါ်ပြီဆိုတော့အနိစ္စဆိုတာမြဲတာလားမမြဲတာလားမမြဲတာဘယ်အာယုံမဲရှုတဲ့အာယုံတိုင်းအာယုံတိုင်းမြင်ခိုင်းမှမြင်တာလေးရှုလိုက်လေဟိုးမြင်စရာအစင်ရောမြင်သေးစေရောဖြစ်ပြီးပြက်က ကျန်းစင်ရအတန်အာယုရှုလိုက်လည်းပဲအတန်အာယုရောဈာတိစိတ်တွေရောဖြစ်ပြီးပြည့်အနံ့အာယုရှုပြန်တော့လေဟိုအနံ့ရောဒီမှာနံတိစိတ်ရောဖြစ်ပြီးပြည့်အကုန်လုံးအဲ့ဒီတိုင်းပဲမြင်ခိုင်ကြားခိုင်နားခိုင်စားခိုင်ဒီတိုင်းပဲဟိုမိမိခန္ဓာကိုရှုနေတယ်ဖောင်းနာဗိညာဉ်လေးရှုတယ်ဆိုရင်ဟိုကဖောင်းနာလေးပေါ်လိုက်မှန်းလိုက်ပြည့်လိုက်ဗိညာဉ်လေးပေါ်လိုက်မှန်းလိုက်ပြည့်လိုက်ပူဓာလေးပေါ်လိုက်မှန်းလိုက်ပြည့်လိုက်လှုပ်ဓာလေးပေါ်လိုက်မှန်းလိုက်ပြည့်လိုက်တိုင်းနာတောင်းနာလေးပေါ်လိုက်မှန်းလိုက်ပြည့်လိုက်နာမအတန်အာယုံလေးကြားလိုက်ရင်ကြားတယ်ရှုလိုက်ပြတ်လိုက်နှာခေါင်းမှာအနံ့အာယုံလေးဝင်လာရင်နာနေရှုလိုက်ပြတ်လိုက်အကုန်လုံးဟာရှုသည်မြတ်အာယုံတိုင်းအာယုံတိုင်းကိုမမြဲတဲ့သဘောကိုတွေ့ပြီဆိုရင်အနိစ္စနုပတနာဉာဏ်ပေါ်နေပြီပညာပေါ်နေပြီလေအဲ့ဒီလိုမမြဲတာကိုသိနေပြီဆိုတော့ရှုတိုင်းရှုတိုင်းဟာဘယ်အာယုံမဲရှုရှုမမြဲတာကြီးတဲ့တွေ့နေရတဲ့အခါကဏ္ဍကြတော့မှအော်ဒီခန္ဓာကိုယ်ကြီးဟာတကယ်မမြဲတဲ့ခန္ဓာကိုယ်ကြီးပဲအပြည့်ကြီးပဲအစကဒီခန္ဓာကိုယ်ကြီးအကောင်းကြီးလို့ထင်နေတာအာကိုလောက်တဲ့ခန္ဓာကိုယ်ကြီးလို့ထင်တာအခုကျတော့အာမကိုလောက်တဲ့ခန္ဓာကြီးအပြည့်ကြီးပါလားအပြည့်ကြီးမှန်သိရင်ဒီခန္ဓာကိုယ်ပေါ်မှာနှစ်သက်တာတွေ့တာတာမျက်နှူးတာကျင်နာတာရှိသေးရလားမရှိဘူးအကောင်းထင်လို့မျက်နှူးနေကြတာလောကကြီးမှာအပြည့်ကြီးမှန်တာသိမိတ်ဆွေတူတယောက်ကနေပြီးတော့မိမိကိုလက်ဆောင်ပနာလေးပေးလိုက်တယ်။အဲလိုလက်ဆောင်လေးပေးလိုက်တယ်ဥမာအဖြစ်နာကြီးလေးလှလာလေးပေးလိုက်တယ်။အဲလိုပေးလိုက်တဲ့အခါကလည်းမျိုးမှာဒီပုဂ္ဂိုလ်ကလည်းနာကြီးလေးကလည်းလှလာလေးအကောင်းလို့ထင်ပြီးမြန်နိုးတယ်။အဲမြန်နိုးတယ်မြန်နိုးတဲ့အခါကျတော့ကိုကဒါလေးကိုတင်ထားတယ်ပြူးပြူးရရ။ဒါပေမဲ့လို့အိုးမသုံးမဲထားရင်ဖြစ်သေးပါဘူးလေဒါလေးသုံးမယ်ဆိုပြီးတော့ဟောဘူးတွေကဖွင့်ပြီးသုံးတယ်။သုံးကြည့်တဲ့အခါကျတော့ပြည့်နေတဲ့သဘောတွေ့ရင်ဒီနိုင်လေးပုံမှာမြန်နိုးတဲ့စိတ်ရှိသေးရလားမရှိတော့ဘူးတိမ့်တောင်မထားခြင်းဘူးလွတ်ပလိုက်ခြင်းလေအဲ့ဒီလိုပဲအခုခန္ဓာကြီးရဲ့ဒီမှာပြည့်နေတာကြီးတွေတွေ့နေရဘာကိုပဲရှုရှုမြင်တာရှုလဲပြည့်ကြားတာရှုလဲပြည့်ပြည့်ဒီသဘောကြီးတွေတွေ့နေရတဲ့အခါကျတော့အဲ့ဒီဖြစ်မှုပြည့်မှုတွေကြီးတွေတွေ့နေရတဲ့အခါဒီမမြဲတဲ့ခန္ဓာကိုယ်ကြီးကိုတိမ့်ပိုက်ထားတဲ့ပုဂ္ဂိုလ်ရဲ့စိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားအဲ့ဒီမှာဒုက္ခအဲ့ဒီဒုက္ခကိုတွေ့တာသင်္ခါရဒုက္ခဆိုတာဒါပဲမမြဲတာကိုတွေ့မှဒီဆင်းရဲတာအဲ့ဒီဆင်းရဲကိုဘုန်းကြီးတို့ယောဂီများအခုဒီနေ့တွေ့အောင်ကြည့်နေရတာဝိပဿနာဆိုတာမမြဲတဲ့သဘောကိုသိအောင်ရှုတာဝိပဿနာဆင်းရဲတဲ့သဘောကိုသိအောင်ရှုတာဝိပဿနာအဆိုးမရတဲ့သဘောကိုသိအောင်ရှုတာဝိပဿနာဒီနေ့ယောဂီတို့ရှုနေတာသမထလားဝိပဿနာလားဝိပဿနာဝိပဿနာရှုနေတယ်ဆိုရင်ရှုတိုင်းရှုတိုင်းရှုကံအာယုံရောရှုစိတ်ကလေးရောမြဲတာသိရမှန်လားမမြဲတာသိရမှန်လားဒီမမြဲတာတွေကိုသိအောင်ရှုသေချာရှုဈဉာရှောင်ရင်လည်းသေချာရှုတမန်ကရှံကရှုလို့တော့ဘာမှမသိဘူးထိုင်ပြီးရှုရင်လည်းသေသေချာချာကိုယ်စိတ်လေးဘယ်မှမရောက်အောင်ရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတည်မြဲနေအောင်ရှုစေတီညီမှုတမာရီတွေအတိုင်းတန်အရတမာရီတွေအားကောင်းလာပြီဆိုရင်တိရှုစီရန်အာယုံရောရှုစိတ်ကလေးရောဖြစ်ပြီးပြတ်သွားတဲ့သဘောမမြဲတဲ့သဘောကိုသိချင်တွေ့လိမ့်မယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာအခုဒီမှာရှုတဲ့အခါကျတော့ဆင်းရဲတဲ့ဒုက္ခသင်္ခါရဒုက္ခကိုတွေ့အဲ့ဒီမှာဒုက္ခတရားကိုမြင်အောင်အခုရှုနေတယ်ရှုတဲ့အခါမှာဝိပရိနာမဒုက္ခတွေကအရင်ပေါ်နေတယ်အဲ့တော့ဝိပရိနာမဒုက္ခတွေကိုဘုန်းကြီးတို့ယောဂီများကရှုတဲ့အခါကျတော့ပျောက်ချင်နေတယ်ဒါပေမဲ့လို့ပျောက်ချင်တဲ့လောဘဥစည်းပြီးတော့ရှုလို့ရှိရင်ဝေဒနာကမပျောက်တဲ့အပြင်ပိုပြီးတော့သာတိုးတယ်။အဲဒီတော့မတိုးလာတဲ့အခါကလည်းကြတော့ဒီပျောက်ချင်တဲ့လောဘစိတ်ကနေတဆင်းစိတ်ချမ်းဒေါသတွေရောမပါဘူးလား။ပါလာတယ်။ဒါကြောင့်မို့ဒီမှာဖောက်ပြန်တဲ့ဆင်းရဲပဲဖြစ်စေအဲ့ဒီဆင်းရဲတွေဒုက္ခတွေဖြစ်လာပြီးကြုံလာပြီးဆိုရင်လည်းပဲအဲ့ဒီဒုက္ခဝေဒနာတွေကိုဒီလိုရှုမှတ်မှုနဲ့ပဲလွန်မြောက်စေရမယ်။ဘာနဲ့လွန်မြောက်စေရမှာလဲ။ရှုမှတ်မှုနဲ့ပဲလွန်မြောက်စေရမယ်လေ။ဘုန်းကြီးမနေ့ကဝေဒနာ అను ပဒနာနဲ့ဆက်ပြီးတော့ပြောခဲ့ပြီလေ။ရှုတဲ့ခါမှာထက်ခါထက်ခါထက်ခါထက်ခါဆင်းရဲတဲ့ဒုက္ခဝေဒနာလေးပေါ်လာရင်အဲ့ဒီဒုက္ခဝေဒနာလေးရှုနေရုံပဲ။ထက်ခါထက်ခါထက်ခါထက်ခါရှုတဲ့အခါကလာကြတော့ရှုစိတ်ကလေးကအဲ့ဒီဝေဒနာလေးပေါ်မှာမြဲနေပြီဆိုတော့ပညာဆိုတဲ့ခန္ဓာကိုယ်တရံနေပျောက်သွားပြီခြေထောက်ဆိုတဲ့ပညာတရံပျောက်သွားပြီဒူးဆိုတဲ့ပညာတရံပျောက်သွားပြီခါဆိုတဲ့ပညာတရံပျောက်သွားမရှိဘူး ဥမာအဖြင့်တချို့ပုဂ္ဂိုလ်ခေါင်းကိုက်တယ်ခေါင်းကိုက်နေတဲ့အခါမှာဘယ်လိုရှုရမလဲလို့ပြောတယ်အဲ့ဒီကိုက်တဲ့နေရာလေးကိုပဲစိတ်ဆိုင်ပြီးရှုတကယ်လို့မိမိကကိုက်တဲ့အာယုံကိုက်တဲ့ပုံမှာစိတ်အာယုံစိုက်တယ်စိုက်လို့မရရင်လက်ကလေးနဲ့ပါအဲ့ဒီနေရာလေးကိုထောက်ထားလိုက်ခေါင်းကကောက်ရင်နှထင်းကကိုက်တယ်ဆိုရင်အဲ့ဒီနှထင်းနေရာလေးကိုဒီလိုလက်ကလေးနဲ့ထောက်ထားလိုက်အဲ့ဒီလိုထောက်ပြီးတော့အဲ့ဒီနေရာလေးကိုစိုက်ပြီးတော့ရှုနေကြည့်လိုက်ရှုနေတဲ့အခါပထမတော့ခေါင်းကြီးကိုက်နေတာတတိန်းတိန်းနဲ့ထိုးနေတာနောက်ကြတော့ယောဂီရဲ့ဉာဏ်ထဲမှာစိတ်ပြေငြိမ်မှုအားကောင်းလာတဲ့အခါကျတော့ခေါင်းဆိုတဲ့ပညာတရံပြောက်ပြီးတော့အဲ့ဒီမှာခိုက်တာလေးရေရှုသိနေတာလေးရေခိုက်တာလေးရေရှုသိနေတာလေးဒါပဲခိုက်တာလေးကယုံရှုသိနေတာလေးကနန္ဒာပဲခံစားနေတာလေးကနန္ဒာပဲယုံနဲ့နာမယ်အဲ့ဒီမှာဆက်လက်ပြီးတော့ရှုရင်ဘုန်းကြီးမနေ့ကပြောခဲ့တယ်နိအဲ့ဒီဟာလေးကိုဆက်ပြီးတော့ရှုတစ်ချက်ချင်းရှုတဲ့အခါမှာဟိုကနာတာလေးပေါ်လိုက်မှန်လိုက်ပြောက်သွားလိုက်နောက်တစ်ခါနာမှုအတိတ်ကလေးပေါ်လာလိုက်မှန်လိုက်ပြောက်သွားလိုက်နာတာလေးရောမှတ်သိစိတ်လေးရောအဲ့ဒီမှာဒီဝေဒနာလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေဒီတိုင်းပဲတွေ့နေတာပဲအဲ့ဒီတိုင်းတွေတွေ့နေရကနေပြီးတော့ဆက်ပြီးရှုလို့တိစိတ်တိကြည်ဟုတမာရီတွေအားကောင်းလာလို့ရှိရင်အားကောင်းတဲ့အလျောက်ဝေဒနာဟာတဖြည်းဖြည်းဝေဝေဝေဝေတေးတေးတေးတေးသွားပြီးနောက်ဆုံးအဲ့ဒီအသေးလေးကနေပြီးရှုမှတ်နေစဉ်မှာပဲလုံးဝချုပ်ပြောက်သွားတယ်။အဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာတွေချုပ်ငြိမ့်သွားတယ်။တကယ်ရှုအားကောင်းကောင်းနဲ့ရှုရင်အဲ့ဒီဝေဒနာတွေချုပ်ငြိမ့်နိုင်သလားမချုပ်ငြိမ့်နိုင်ဘူးလား။ချုပ်ငြိမ့်နိုင်တယ်။ကိုယ့်ဘက်ကတော့တတိအားတမာရီအားတွေအပြည့်အဝရှိဖို့တော့လိုတယ်။ကိုယ့်ဘက်ကတတိအားတမာရီအားမရှိရင်ဘယ်လို့မှမရနိုင်ဘူး။ကိုယ့်ဘက်ကအားရလို့တယ်အားလို့တဲ့အခါမှာဘုန်းကြီးမနေ့ကပြောခဲ့တဲ့တဏ္ဍာအားဝရိယအားတတိအားတမာရီအားပညာအားအဲ့ဒီဘုံ၅ပါးဦးစီးပြီးတော့ကြိုးစားရှုမှတ်ရင်အဲ့ဒီဝေဒနာတွေဟာရှုမှတ်နေရင်ပဲဝေဒနာတွေအကုန်ဆုံးချုပ်ပြောက်သွားတယ်ဥမာအဖြစ်ပြောရရင်ဘုန်းကြီးတို့ဒီဥဒယဘယဆိုတဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်လောက်ရောက်သွားပြီဆိုရင်အဲ့ဒီဝေဒနာကိုယောဂီပုဂ္ဂိုလ်ဟာသိခံပြီးရှုနိုင်လာတဲ့အဆင့်ရတယ်အဲ့ဒီကြတော့ယောဂီပုဂ္ဂိုလ်ဟာတဏှာကြီးလောက်ထိုင်နေတယ်။ဒီဥရိယဗျာညာလောက်ရောက်နေတဲ့ပုဂ္ဂိုလ်ဟာပြောင်းနာ၊ရွှေ့တာ၊ပြင်နာဘာမှရှိတော့။အဲ့ဒီပြောင်းနာ၊ရွှေ့တာ၊ပြင်နာမရှိတော့ဘူးဆိုတဲ့ကူကဝေဒနာကိုရှုနိုင်တာလားမရှုနိုင်တာလား။ရှုနိုင်တာ။တခါတည်းမှာအဲ့ဒီဝေဒနာကိုမရှုဘဲတောင်းလေးလေးပြစ်ထားလိုက်တယ်။ကိုယ်ရှုကံလေးနဲ့ကိုယ်ပဲအချိန်လေးရတခါနဲ့သူဟာသူအာယုံမစိတ်လေးနဲ့ပဲဒီပုံမှာပဲ။မြဲပြီးတော့ခန္ဓာကိုယ်ကြီးကပေါ့နေတယ်လို့ကြွနေတယ်လို့မြင့်နေတယ်လို့အဲ့ဒီတိုင်းဖြစ်ပြီးတော့ဝေဒနာတွေကလုံးဝချုပ်ငြိမ်းနေတယ်အထူးအဖြင့်သင်္ခါရုပ္ပခာညာညာရောက်နေပြီဆိုရင်အဲ့ဒီသင်္ခါရတရားတွေကိုလေးလေးယူရှုထားနိုင်တယ်ဘာလို့ထားနိုင်လဲလေးလေးယူရှုထားနိုင်တယ်နိဝေဒနာကိုခွာထားနိုင်တယ်ပေါ့ဗျာဘုန်းကြီးတို့ကူဒီမှာကျမ်းဂန်များမှာအဲ့ဒီဝေဒနာနဲ့ဆက်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာကိုရှုတာနဲ့ရှုရင်းနဲ့တရားဓုတိရရှိသွားတဲ့တာရကတွေရှိပါတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတိတ်တဇူလတိတ်တမဟာတိတ်တဆိုတဲ့ညီနောင်နှစ်ဦးအဲ့ဒီမှာမဟာတိတ်တကမြတ်စွာဘုရားရဲ့တရားတော်ကိုနာရပြီးတော့ယဟန်ပြုခြင်းနဲ့ခါကြတော့ညီဖြစ်တဲ့ပုဂ္ဂိုလ်ကိုခွင့်တောင်းတယ်ညီဖြစ်တဲ့ပုဂ္ဂိုလ်ကအိမ်တော်တဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်သူတို့ကိုခွင့်တောင်းတယ်။ညီနဲ့ခင်မကလည်းဒီအကိုကြီးကိုပဲအကူရတော့ခွင့်မပြုနိုင်ဘူး။သို့တော့ဘယ်လိုမှတားလို့မရနိုင်တဲ့အတွက်ကြောင့်ခွင့်ပြုလိုက်ရတယ်။အဲ့ဒီအချိန်မှာမြတ်စွာဘုရားထံသွားရန်ပြုမြတ်စွာဘုရားထံကကမ္မထံယူကမ္မထံယူပြီးတဲ့အခါကျတော့အဲ့ဒီမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တခါရင်သင်္ကန်းကြောင့်ရှာပြီးတော့အဲ့ဒီမှာတရားအထုတ်တယ်မိမိတွေတင့်လျော်တဲ့နေရာလေးရတဲ့အခါကျတော့သင်္ကန်းကြောင်လေးရှင်းလင်းပြီးတော့အဲ့ဒီမှာနေပြီးတရားထုတ်အဲ့လိုအားထုတ်လာလိုက်တာနှစ်ပေါင်းတောင်မှအတော်ကြာလာတယ်အဲ့ဒီမှာအိမ်မှာညီနဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကကိုယ့်လက်နဲ့ကိုယ်သုံးရပြီဆိုတော့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကစိတ်ကတမျိုးပြောင်းသွားတယ်တကယ်လို့များခဲအိုကြီးပြန်လာလို့ရှိရင်ဒီပစ္စည်းတွေခဲအိုကြီးဥဆောင်ရင်ငါတို့ကလက်ဖြန့်ခံပြီးသုံးရမယ်လက်ဝေးခံနဲ့သုံးရမယ်အခုလိုကိုသုံးညင်တယ်လို့သုံးလို့မရတော့အဲဒီတော့ခဲဝကြီးကိုဘယ်လိုကြံရပါမလဲမတော်လို့များသာသနာမပြောလို့ထွက်လာရင်ခက်တွေ့လိမ့်မယ်။ ဒီတော့ခဲဝကြီးမရှိမှပဲအေးမယ်ဆိုပြီးတော့အဲ့ဒီမှာလူသားသမားတွေနဲ့အခါကျင်းဝေးပေးပြီးတော့အဲ့ဒီခဲဝကြီးဖြစ်တယ်မဟာဒိတ်တာကိုရောကြီးကိုသွားပြီးတော့လှုပ်ချန်ခိုင်းတာအဲ့ဒီမှာကုသရမြတ်တွေကလည်းမဟာဒိတ်တာထံရောက်ရောက်တဲ့အခါကျတော့မဟာဒိတ်တာမထေရတက္ကရူဘာမြတ်လိုအပ်လို့လဲဆိုတော့အရှင်ဘုရားအသက်ကိုလိုအပ်လို့လာတာပါဆိုတော့အဲ့ဒီမှာဒီမဟာဒိတ်တာကိုရောကြီးတရားနေအထုတ မကြိုးစားလို့မဟုတ်ဘူးကြိုးစားတယ်တိုးထဲမှာဧကစာတွေတပါးတည်းပဲတခါလေတရားကိုကြိုးစားအထုတ်နေတဲ့ပုဂ္ဂိုလ်ပဲဒါပေမဲ့ပါရမီပြည့်စုံသေးလို့မရအဲ့ဒီမှာငါ့မှာလေးပဲအားကိုးလောက်တဲ့တရားတူမရသေးဘူးဆိုလိုရင်းကတော့သောတာပန်လောက်တောင်မဖြစ်သေးဘူးပေါ့အပယ်လွတ်နိုင်လောက်တဲ့အားကိုးလောက်တဲ့ဉာဏ်တူတွေငါ့မှာမရသေးဘူးငါ့မှာတညတာလောက်တော့တရားအထုတ်ခွင့်ပြုပါဦးတောင်းဆိုတဲ့အခါကျတော့ကိုသားသမီးတွေကဘာအမှတ်ခံချက်ပေးနိုင်လဲတကယ်လို့ထွက်ပြေးလို့ရှိရင်လွတ်သွားရင်သူတို့ရတဲ့ရလိုက်တဲ့အခါကျင်းဝင်မရဘဲနေမှာဆိုလို့အဲ့လိုဆိုရင်ငါအမှတ်ခံချက်ပေးပါမယ်ဆိုပြီးတော့အဲ့ဒီမှာကျောင်းရဲ့လှေကားအဖြစ်နဲ့တုံးနဲ့ကျောင်းလေးရဲ့အောက်မှာချထားတဲ့ကြောက်တုံးကြီးအဲ့ဒီမှာဆင်းပြီးတော့ခြေတော်နှစ်ချောင်းကိုဆင်းပြီးတော့အဲ့ဒီကြောက်တုံးကြီးမှပြီးတော့အဲ့ဒီမှာဒူးရင်းကနေပြီးတော့ရိုက်ချိုးလိုက်တယ်။ရိုက်ချိုးလိုက်တဲ့အခါဒီနေရာကကိုရွှေ့လို့မရတော့ထွက်ပြေးဖို့နေနေတန်းတန်းအဲ့ဒီမှာပြင်းထန်တဲ့ဝေဒနာခံစားရတယ်။ဒါငါရဲ့အမှတ်ခံချက်ပဲငါဘယ်မှမပြေးနိုင်တော့ပါဘူးဆိုမှကိုသားသမီးများကယုံကြည်ပြီးတော့ဟိုခန္ဓာနဲ့မှမီးဖို့ပြီးမီးလုံရင်ဆောင်အဲ့ဒီမှာသူ့မှာတည်ခြင်းတရားကနိကနေပြီတရားရရမရရမနဲ့အာယုန်တည့်ရင်ဘာဖြစ်မှာလဲအသေးသက်ခံရတော့မယ်အဲ့လိုဆိုတော့သူ့မှာတရားကလွဲပြီးတရားအားကိုးစရာများရှိသေးလားလုံးဝမရှိတော့တရားပဲအားကိုးစရာဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားအထုတ်တဲ့ခံမှာဒီတည်ခြင်းတရားလေးကိုအနည်းကနှလုံးသွင်းရတယ်အနည်းကနှလုံးသွင်းရတယ်ငါဒီမဟုတ်ချာတရားမြည်အချိန်ပိုင်းသာလို့တော့ဒီဆိုတာအနည်းကနှလုံးသွင်းရကိုတည်ခြင်းတရားကနိဂံနေပြီဆိုတော့တရားမှလွေးပြီးတရားအားကိုးစရာမရှိတော့ကြိုးစားပြီးတော့အထုတ်တယ်။ထင်ရှားရပေါ်ရရှုသွားမယ်ဆိုရင်လည်းဝေဒနာတွေကထင်ရှားတယ်။အဲ့လိုထင်ရှားပြီးတော့ဒါလေးရှုရင်းရှုရင်းနဲ့ခန္ဓာကိုယ်ပေါ်လာလေးတွေရှုရင်းနဲ့အဲ့ဒီမှာတတိယသမာဓိအားတွေကောင်းလာပါလိမ့်မယ်။အဲ့ဒီလိုတတိယသမာဓိအားတွေကောင်းလာတဲ့အခါကလည်းကြတော့မှသူ့ဝေဒနာကိုခွာတယ်ဝေဒနာကိုခွာတယ်ဆိုတာဘုန်းကြီးတို့ဝေဒနာကိုမရှုတော့ဘဲနဲ့လေးလေးပြုတ်ထားတဲ့သဘောပါပဲဝေဒနာဝိခံဘိတဝါထေရတဝေဒနာဝိခံဘိတဝါသီလံပစ္စဝကတောပရိသုဒ္ဓံသီလံနေတံယပိဋိပါမောဇံဥပ္ပစီလို့ဒီလိုဖွင့်ပြထားတယ်ဝေဒနာဝေဒနာကိုဝိခံဘိတဝါခွာ၍ထေရတတိတ်တံမထေအားနဲ့သီလံပစ္စဝကတောသီလကိုဆင်ခြင်တော်ဝေဒနာကိုသူခွာလိုက်တယ်ဝေဒနာကိုခွာတယ်ဆိုတော့မရှုဘဲဝေဒနာကိုလေးလေးရှုလိုက်တယ်ဥပေက္ခာပြုလိုက်တယ်အဲ့နာကိုဝေဒနာကိုဥပေက္ခာပြုထားပြီးတော့မိမိသီလကိုဆင်ကျင်တယ်သီလံသီလကိုပစ္စဝကတော်ဆင်ကျင်တော်တိတ္တတော်မထေအားပရိသုဒ္ဓံဆင်ကျင်တော်သီလံသီလကိုနေတံယအမိပြု၍မိမိရဲ့သီလကိုဆင်ကျင်လိုက်တဲ့အခါကလာကြတော့ယခုသန္ဓနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယခုချိန်တည်အောင်တိလာတွေကကျိုးတာပေါက်တာကြောင်းနာကြတာဆွမ်းနာခွက်တာမရှိဘူးစင်ကျင်းနေတာတွေ့ရတော့အဲ့ဒီဒိဋ္ဌမထေရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားအဲ့ဒီဝမ်းသာမှုဆိုတဲ့ပီတိတွေဖြစ်လာအဲ့ဒီမှာတိလာစင်ကျင်းနေပြီငါမှတိလာတွေစင်ကျင်းနေပါလားပီတိဖြစ်တာအဲ့ဒီပီတိမှတဆင့်တခါဝိပဿနာရှုတာဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာစိတ်လေးကိုပြန်ရှုတယ်အဲ့လိုရှုရင်းကနေပြီးတော့မှမိမိရဲ့ခန္ဓာကပေါ်လာတဲ့အာယုန်တွေရှုရင်းနဲ့ဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့ကိလေသာအာသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတယ်။ယဟန္တာမထေရကြီးဖြစ်သွားတဲ့ယောဂီတို့ဒါကြောင့်မို့ဝေဒနာကိုရှုတဲ့အခါမှာတဲ့ဒီတိတ်တမထေရဲ့ဒီတိုက်ရိုက်ဟောထားတဲ့နေရာမှာတော့တိလကိုဆင်ကျင်ပြီးတော့မှစင်ကြဲတဲ့သီလအခြေခံပြီးပီတိဖြစ်အဲ့ဒီပီတိမှတဆင်ရှုသွားပီတိမှတဆင်ဆက်ပြီးရှုသွားရင်ကနေပေါ်ရကိုရှုသွားတာဒါကတစ်ခုတစ်မျိုးပေါ့တစ်နည်းပေါ့ Now the knee, Punyu, Takara Sia Punya. We ran a week and bait the wadi, yata, opana, doka, we ran a new patti the wadi. We badana, arabe the wad, we tea, petty banaya, we badanaya, then we noted the wad, little Punya. We ran a go quayu, suya mari, we ran a week and bait the wadi. We ran a go quayu, suya ma, yata, opana. Bien tans or Pimye dying thought doka, with an ago, a new woody doare, a semapiat shoe ye. A semapiat lie ye. We bad the nago, arbe doa ato ye. Oh. Dijaro ponyo yogi mea, die ye, with an ago shukain. Bello shukainan, eh? Die ye, with an ago, die ye shukain. Ponyo menega, set a dan ebio in, to let lenin a gule lenin. ตุแลตะท่องตั้งป่าเลยกูแลตะท่องตั้งป่าเลยสุยิงยินสั่นปี้ต่ายมั้ยอะกูเวรณาโกยินสั่นปี้ชู่ล่ะอะกูดีเนี่ยมาพ่นป่ะล่ะกะดีโลพ่นป่ะเวรณาโกเนี่ยดีมายัตถะอุปปันนะผิดเพี้ยไรงตัวเปลี่ยนตันซัวผิดเพี้ยนนี่ดิวิรณันทุกขเวรณาโกอนุวุฒิตวะอสินไล่ปี้တော့วิปัตตนังวิปัตตนาโกอารภิตวะอาโทอยู่ดิเวทิปฏิปันนายะดิเอริมาเวรณาโกต้ายใหญ่ชู่ยิงชู่ยิงเนี่ย โซโซกาพุ่นนี่ပြောแก่เลยปัญญาตระณีเปี่ยวไปတော့ปรมานาตะโบเวทีจินตะโบเวทีทุ่งตะโบเวทีไอ้นี่ตะโบนี้นี่เมียนน่ะไอ้นี่ตะโบนี้นี่เมียนมีส่วนยุคนั้นเมียนน่ะเวนี่ปาเมียนน่ะเลยเนี่ยอมันติดาล่ะอมันติดาล่ะอมันติดาไอ้นี่มาวีฐิปฏิปันนายะเนี่ยนามรูปปริเสระญาณจิ่นสินวิปัตตนาญาณภิญเนี่ยแก นั่นเนี่ยยกกูปัญชาติเนี่ยญาณก็หนีไปแล้วอสิ้นสิ้นไอ้นี่มาตันทูเนี่ยไอ้นี่มาซินเยเนี่ยทุกขเวรณาโกวินโนติตวะเนี่ยเป่เผาอยู่วิปัตตนาญาณนี่อสิ้นสิ้นตัดตัวไปแล้วมาดีญาณนี่อาปิละเลยขากาลจาတော့มาไอ้นี่เวรณาโกเป่คว้าตัวเลยไอ้นี่มาวิปัตตนาญาณนี่เนี่ยเป่ตัดตัวเลยไอ้หลุเป่ตัดไปแล้วมาเนี่ยยานน่ะผิดตัวเลยอรหันตผู้ตุปาปุณีหยอดเลย တဏှာကတော့ဝေဒနာကိုခွာတယ်ဥပေက္ခပြုလိုက်တယ်ပြီးတော့သီလကိုဆင်ကျင်တယ်ဆင်ကျင်တဲ့သီလကိုအခြေခံပြီးတော့ဝိပဿနာပွားလိုက်တဲ့ခါကျတော့ဝိပဿနာဉာဏ်နေဆင်ကျင်တက်ပြီးတော့မဉ္ဇဉ်ပူညာဆက်ရောက်မဉ္ဇဉ်ဆင်ကျင်ပူညာဆင်ကျင်ဆက်ရောက်ပြီးတော့ယန္တာဖြစ်တယ်တဏှာမှာထာဂတာဖွင့်ပြထားတာကြတော့ဝေဒနာကိုခွာတယ်ဆိုတာတဲ့တိုက်ရိုက်အဲ့ဒီပြင်းထန်စွာဖြစ်နေတဲ့ဝေ ဝေဒနာရဲ့သဘောမှန်နေသိလာတယ်။အဲ့ဒီကနေဆက်ပြီးရှုတဲ့အခါကျတော့ဝေဒနာရဲ့ဖြစ်ပျက်တွေမြင်လာတယ်။အဲ့ဒီကနေဆက်ရှုတဲ့အခါကျတော့မှဝေဒနာရဲ့အပြည့်သဘောတွေမြင်လာတယ်။အဲ့ဒီဝေဒနာရဲ့အပြည့်သဘောတွေမြင်လာတဲ့အခါကံလာကြတော့မှဒီခန္ဓာကြီးကိုမုန်းလာတယ်။အဲ့ဒီမှာဆက်ရှုလိုက်တဲ့အခါကျတော့မှနောက်ဆုံးမေညာနေအစဉ်စဉ်တက်သွားတဲ့အခါဟောခန္ဓာကြီးလုံးဝလွတ်သွားတယ်ခန္ဓာစင်ရည်အဲ့ဒီလိုဒီမှာတိတ္တမထေရဝေဒနာကိုရှုရင်းနဲ့ဝေဒနာကိုလုံးဝချုပ်ငြိမ်းသွားသည့်တရားရှုမှတ်နိုင်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းတကယ်တမ်းဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခတွေကြုံတွေ့လာပြီးဒုက္ခဝေဒနာတွေကြုံတွေ့လာပြီးကိုယ်ဆင်းရဲတွေကြုံတွေ့လာပြီးဆိုရင်အဲ့ဒီကိုယ်ဆင်းရဲကိုလွန်မြောက်အောင်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်လို့တတိအားတမာရီအားဝိပဿနာဉာဏ်အားတွေထည့်မြဲလာပြီးဆိုရင်ရှူတိုင်းရှူတိုင်းဟာဘယ်လိုများသိမြင်လာမလဲဆိုရင်ဓာတ်แท้ๆเนี่ยဘုန်းကြီးတို့သခွားသည်နုနုလေးကိုစီးနီတို့မတင်ပြီးဓာတ်แท้ๆเนี่ยတစ်ချက်လှိလိုက်တိုင်းတစ်ချက်အဲ့ဒီမှာဟိုသခွားသည်လေးတွေဟာတစ်ခါလေးပြတ်ကျသွားတယ်တစ်ချက်လှိလိုက်တစ်ချက်ပြတ်လိုက်တစ်ချက်လှိလိုက်တစ်ချက်ပြတ်လိုက်တစ်ချက်လှိလိုက်တစ်ချက်ပြတ်တယ်လို့ဝေဒနာကိုရှူတဲ့အခါမှာတစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်နဲ့မြဲတာတွေတွေ့မလားမမြဲတာတွေတွေ့မလားအဲ့ဒီမှာဆက်ပြီးတော့သာရှုသွားရင်နောက်ဆုံးဝိပဿနာဉာဏ်နေအားကောင်းလာတဲ့ခက္ကလာကြတော့အဲ့ဒီဆင်းရဲတွေအားလုံးချုပ်ငြိမ်းပြီးတော့အထက်အထက်ဖြစ်တဲ့ဝိပဿနာဉာဏ်နေမဉာဏ်နေဆင်းဆင်းတက်ပြီးတော့ကိရိတာအာသောကုန်ခန်းပြီးတိတ်တမထေကြီးကဲ့သို့ယဟန္တာထိအောင်ရောမဖြစ်နိုင်ဘူးလားဗျာ။အေးဒါကြောင့်မို့မိမိတို့ကိုဆင်းရဲတွေလည်းပဲဒီတတိပဋ္ဌာန်တရားကိုရှုရင်ချုပ်ငြိမ်းနိုင်သည်တဲ့မြတ်စွာဘုရားက။တဏ္ဍာလောင်းနေတော့ချုပ်ငြိမ်းပါမလား။တဏ္ဍာလောက်ကြိုးစားယုံနေတော့လုံးဝမရသေးဘူး။ဘုဘဲဒီဘက်ကတော့ဘုန်းကြီးတို့ကလေးတုန်းကချက်ကိုတန်းကစားတယ်လို့လှည့်နေရမယ်သာအောင်မေတော့။တ တကယ်ကိုသိခံမှုနဲ့ဇွဲကောင်းကောင်းနဲ့ကြိုးစားသွားရင်တော့ဒီဝေဒနာတွေအလုံးချုပ်ငြိမ့်နိုင်တယ်။နောက်နံပါတ်5ကဒေါမနတာဏအထင်ကမာယ။ဒေါမနတဆိုတာစိတ်ဆင်းရဲ။ဒေါမနတဆိုတာဘာဆင်းရဲလဲ။စိတ်ဆင်းရဲ။ကိုယ်ဆင်းရဲတွေချုပ်ငြိမ့်နိုင်တယ်လို့စိတ်ဆင်းရဲတွေလည်းချုပ်ငြိမ့်နိုင်တယ်။စိတ်ဆင်းရဲဆိုတာကတော့ဘုန်းကြီးတို့ယောဂီများကိုယ်အလိုရှိတာတွေကိုယ်မှမပြည့်စုံခဲ့ရင်စိတ်တွေဘာဖြစ်လာလဲဆင်းရဲတာပဲကိုယ်အလိုတိုင်းမကြဘူးကိုယ်အလိုတိုင်းမရရင်စိတ်ဆင်းရဲနေတာပဲအဲ့ဒီစိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းပဲဒီတိပ္ပံတရားကိုပဲအထောက်အထည်ဒီတိပ္ပံတရားကိုပဲရိုးရိုးသေးသေးပွားရိုးသေးသေးပွားလို့ဘုန်းကြီးတို့စိတ်တဝိတုဒ္ဓိစိတ်တွေကရှုမှတ်တဲ့အာယုံပေါ်မှာပဲမြဲနေပြီနိဗ္ဗာန်တရားတွေကင်းနေပြီဟာဝိတ္တတွေမှာမဝင်တော့ဘူးဆိုရင်အဲ့ဒီယောဂီမှာစိတ်ဆင်းရဲတွေရောခြုံငိမ့်နိုင်သလားမခြုံငိမ့်နိုင်ဘူးလားခြုံငိမ့်နိုင်တယ်လေတကယ်ခြုံငိမ့်နိုင်ဖို့ကတော့ယဟန္တာဖြစ်မှာခြုံငိမ့်မှာဘာဖြစ်မှာခြုံငိမ့်မှာလဲယဟန္တာဖြစ်မှာစိတ်ဆင်းရဲတွေခြုံငိမ့်မှာယဟန္တာမဖြစ်သေးသမျှတော့စိတ်ဆင်းရဲတွေကလုံးဝမခြုံငိမ့်သေးဘူးယဟန္တာဖြစ်သည့်ထိအောင်ကြိုးစားသွားရမယ်အဲ့ဒီစိတ်ဆင်းရဲမှုဒေါမနတတရားတွေဆိုတာအဲ့ဒီမှာမိမိတို့မိသားစုထဲမှာဆိုရင်လည်းနေ့စဉ်နေ့စဉ်တခါတရံဖြစ်နေတာပဲကြုံတွေ့နေတာပဲစိတ်ဆင်းရဲမှုတွေဆိုတာကိုယ်ဖြစ်ချင်တယ်လို့ဖြစ်မဖြစ်နိုင်ကိုပြောတယ်လို့မရရင်စိတ်တွေကဆင်းရဲတာပဲကိုခိုင်းတယ်လို့မလုပ်ရင်စိတ်တွေဆင်းရဲတာပဲမကောင်းတဲ့အာယုဇိုးတွေတွေ့ရပြီဆိုရင်လည်းစိတ်ဆင်းရဲမှုတွေဖြစ်တာပဲအဲ့တော့ဒီစိတ်ဆင်းရဲမှုတွေကလွန်မြောက်ခြင်းရင်တော့ဒီတရားကိုပဲရှုရမှာပဲဘာကိုရှုရမှာလဲဒီတိပ္ပံတရားကိုပဲရှုရမှာပဲဒီတိပ္ပံတရားတိုင်ရှုမှတ်ပွားများအားထုတ်သွားရင်စိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေအလုံးခြုံငိမ့်နိုင်တယ်ဘာလို့နိုင်လဲခြုံငိမ့်နိုင်တယ်ဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့အထက်ကနေပြီးတော့ဝိသုဒ္ဓိဆိုတဲ့နတ်သားတူဟာဝိသုဒ္ဓိနတ်သားဟာအင်မတန်ဘုံတကူကြီးတဲ့နတ်သားပဲသူမှာနတ်သမီးအချွေရံပေါင်းတထောင်တောင်ရှိတယ်အဲ့ဒီလိုအချွေရံနေအများကြီးအဲ့ဒီအချွေရံနေအများကြီးနဲ့ကာမဂုဏ်အာယုန်တွေဒီလိုခံစားနေတဲ့နတ်သားနောက်ကြတော့သူ့ကိုဖြည့်ဖြောနေရင်ကနတ်သမီး900ကသုတိစိတ်ချသွားတယ်နတ်သမီး900သုတိစိတ်ချသွားတော့သူတတိယလို့ကြည့်လိုက်တဲ့အခါငါအချွေရံနေနတ်သမီးတွေဘယ်ရောက်ပါလဲလိုက်ရှာဘယ်မှမတွေ့ဘူးနတ်ပြည်၆ထပ်လိုက်ရှာတယ်ဘယ်မှမတွေ့ဘူးလူပြည်မှာရှာတယ်မတွေ့ဘူးနောက်ဆုံးကြည့်လိုက်တဲ့အခါကျတော့နတ်သမီးတွေကဘယ်ရောက်နေလဲငရေရောက်နေတယ်အဲ့ဒီမှာဒေဦးရဲရောက်အဲ့ဒီခါကျတော့မှ तू ဟာစိတ်ထဲမှာပြင်းမှန်းပြီးတော့တောကကြီးဖြစ်လာတယ်သူ့ကိုယ်သူလည်းပြန်ပြီးတော့သူ့ရဲ့အသက်အာယုတင်္ခါရပေါ့မိမိရောဘယ်လောက်ထိအောင်နေရမှာလဲကြည့်လိုက်တဲ့ကမိမိနဲ့အတူကြံရှိနေတဲ့နတ်သမီး900လဲနောက်9ရက်ဆိုရင်ဒီလိုပဲတည်မယ်တည်ပြီးရင်လည်းပဲအဲ့ဒီမှာအပင်ငရေကိုပဲရောက်မယ်အဲ့ဒီလိုဆိုတော့ဒီတဲ့ကိုသေးသွားလို့ရှိရင်ဒီတဲ့အဆင်တန်းမြင်းတဲ့နေရာရောက်မယ်ဆိုရင်တော့စိတ်ထဲမှာဝမ်းမြောက်ဝမ်းသာဖြစ်ခြင်းဖြစ်နေမယ်ဒီလိုမဟုတ်ဘဲနဲ့အခုဟာဒီတဲ့အဆင်တန်းနေပြီးဒုက္ခရောက်ရတော့မယ်ဆိုတော့အဲ့ဒီမှာစိတ်တည်ဒေါမနတာတွေဖြစ်လာတယ်အဲ့ဒီမှာစိတ်ဆင်းရဲမှုတွေဖြစ်တော့မိမိရဲ့စိတ်ဆင်းရဲမှုဒေါမနတာကိုဘယ်သူကယ်နိုင်လဲလို့ကြည့်လိုက်တော့မြတ်စွာဘုရားမှလွဲ၍အခြားဘယ်သူမှမကယ်နိုင်တဲ့အကြောင်းကိုသိတဲ့အခါမြတ်စွာဘုရားထံတခါနဲ့နတ်သမီး900နဲ့သွားတာပဲအဲ့ဒီမှာသွားတဲ့အခါကျတော့မှသူ့ရဲ့ဒေါမနတ္တတွေသူဒုက္ခရောက်နေတဲ့အကြောင်းတွေမြတ်စွာဘုရားလျှောက်လို့ဒီဒေါမနတ္တဒီစိတ်ဆင်းရဲမှုတွေလွန်မြောက်အောင်တပည့်တော်ကိုတရားပေးပါဆိုတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအဲ့ဒီမှာတရားတွေဟောတာပဲအထူးအဖြစ်တော့ဒီမေခင်ရှင်ပါအရှင်တရားတွေဟောတာပဲအဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားတွေကိုနာကနာခန္ဓာညာသွင်းပြီးတော့နှလုံးသွင်းရင်းနဲ့ပဲအဲ့ဒီနတ်သားနဲ့တကွာနတ်သမီးတွေအားလုံးနောက်ပါတွေဟာအကုန်လုံးဘယ်ဆင်းရဲကလွတ်ပြီးတော့ဒီခါလေးသုတေစီကြချက်ချင်းမဲ့နတ်ပြည်မှာပြန်ပြည့်ဟောနတ်သားနတ်သမီးတွေပြန်ပြည့်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအပုသောကတွေဒေါမနတ္တတွေစိတ်ဆင်းရဲမှုတွေတာကြောင့်ပဲဖြစ်စေသမီးကြောင့်ပဲဖြစ်စေဟိုတနေ့ကသောကတွေလည်းပြောခဲ့ပါပြီအဲ့ဒီတော့ဒီစိတ်ဆင်းရဲမှုတွေဒေါမနတ္တတွေဖြစ်ခဲ့လို့ကြုံလာခဲ့လို့ရှိရင်ဒီမိမိအားထုတ်ခဲ့တဲ့ဒီတိပ္ပံတရားလေးကိုပဲပြန်ပြီးတော့နှလုံးသွင်းပါပြန်ပြီးတော့ဆင်ခြင်ကြည့်ပါဒါလေးကိုနှလုံးသွင်းရှုမှတ်ရင်တစ်ခဏတာလေးကိုဟာ9မိနစ်လောက်ရှုမှတ်နိုင်ရင်9မိနစ်လောက်ဒီစိတ်ဆင်းရဲမှုတွေကလွန်မြောက်နေလိမ့်မယ်10မိနစ်လောက်ရှုမှတ်နိုင်လို့ရှိရင်10မိနစ်လောက်စိတ်ဆင်းရဲတွေကလွန်မြောက်နေလိမ့်မယ် အဲ့ဒီတော့တဏှာကြီးရှုမှတ်နိုင်ရင်တဏှာကြီးပဲကိုယ့်အတွက်ရှုမှတ်ခိုင်ရှုမှတ်ခိုင်မှာဒီစိတ်ဆင်းရဲတွေကလွန်မြောက်နေလိမ့်မယ်အေးတကယ်တမ်းအားလုံးလွန်မြောက်ဖို့စိတ်ဆင်းရဲတွေချုပ်ငြိမ်းဖို့ဆိုရင်တော့ယဟန္တာဖြစ်တည်ထီအောင်အာထုပါဘာဖြစ်အောင်အာထုပါမလဲဒီယဟန္တာဖြစ်ပြီဆိုရင်တော့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေဝင်နိုင်သေးရဲ့လားကဲဆိုလိုက်ကိုဆင်းရဲကိုချုပ်ငြိမ်းလို့ပင်လန်းစင်ကိုလိုက်ရမယ်ပင်လန်းစင်ကိုလိုက်ရမယ်ကိုဆင်းရဲကိုချုပ်ငြိမ်းလို့တတိပဌံလန်းစင်ကိုလိုက်ရမယ်စိတ်ဆင်းရဲကိုချုပ်ငြိမ်းလို့ပင်လန်းစင်ကိုလိုက်ရမယ်စိတ်ဆင်းရဲကိုချုပ်ငြိမ်းလို့တတိပဌံလန်းစင်ကိုလိုက်ရမယ်ဒီတတိပဌံလန်းစင်အတိုင်းလိုက်နာပြီးကျင့်သုံးရင်ကိုဆင်းရဲစိတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ဘူးလားအဲ့ဒီချုပ်ငြိမ်းနိုင်ပုံလေးကိုဘုန်းကြီးကပစ္စုပန်ဝတ္ထုလေးတစ်ခုကိုပြောမယ်ပစ္စုပန်ဝတ္ထုလေးဆိုတာဘုန်းကြီးတို့အခုယောဂီတို့နေတဲ့အမေရိကန်နိုင်ငံထဲမှာပဲရှိတယ်အဲ့ဒီပစ္စုပန်ဝတ္ထုလေးကလွန်ခဲ့တဲ့နှစ်ပေါင်း40ကျော်လောက်ကဒီအမေရိကန်နိုင်ငံမှာရှိတဲ့အင်မတန်ထင်ရှားတဲ့ကမ္မထမ်းဆရာကြီးဂျိုးဆက်ဂိုစတိန်ဆိုတာရှိတယ်။အဲ့ဒီအချိန်တုန်းကတော့သူကမထင်ရှားသေးဘူးတရားပြတာနှစ်နှစ်ကျော်သုံးနှစ်ခန့်ပဲရှိသေးတယ်။အဲ့လိုနှစ်နှစ်ကျော်သုံးနှစ်ခန့်ပဲရှိပြီးတရားတွေပြနေတဲ့ပုဂ္ဂိုလ်ပါ။အဲ့လိုတရားတွေပြနေရင်းနဲ့သူ့ရဲ့တရားကြီးသူညွှန်ကြားတဲ့အတိုင်းလိုက်နာပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေဟာဒီစိတ်ဆင်းရဲမှုတွေလုံးဝလွန်မြောက်ကြချုပ်ငြိမ်းကြအဲ့ဒီအခါမှာဂုရုကြီးဆရာကြီးဒီတရားတွေဒီလောက်ကောင်းတဲ့တရားတွေဆရာကြီးဘယ်ကရတာလဲလို့မေးတယ်အဲ့ဒီလိုမေးတဲ့အခါမှာအဲ့ဒီဂျိုးဆက်ကိုစတိန်ကမြန်မာနိုင်ငံကရတယ်ဘယ်နိုင်ငံကရတာလဲအဲ့ဒီမှာမြန်မာနိုင်ငံကရတယ်ဆိုတော့အဲ့ဒီဂုရုကြီးရောရှိသေးလားဆိုတော့ရှိသေးတယ်ရှိသေးရင်ကျွန်တော်တို့အဲ့ဒီဂုရုကြီးကိုတွေ့လို့ပါတယ်အဲ့ဒီမှာဂုရုကြီးကိုတွေ့လို့ပါတယ်အဲ့ဒီမြန်မာနိုင်ငံကိုပို့ပေးပါဆိုတော့သူ့ရဲ့တရားစခန်းဝင်တဲ့ယောဂီ20ကျော်လောက်သူနဲ့အတူမြန်မာနိုင်ငံပန်းလာတယ်လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကဆိုတော့မြန်မာနိုင်ငံရဲ့ပြည်ဝင်ခွင့်ကလည်းစဉ်းစားကြည့်ပါ9ရက်ပဲရှိပါတယ်အဲ့ဒီမှာ9ရက်ပဲရှိတဲ့အခါကလည်းကြတော့သူမြန်မာနိုင်ငံရောက်တယ်ရောက်ပြီးရောက်တာနဲ့ဟိုတယ်မှာတညာအိတ်လိုက်တယ်နောက်ရက်ကိုမာစီရိတ်သားကိုလာတယ်အဲ့ဒီအချိန်မှာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကအထက်ညာကိုဓမ္မဒေသစာကြီးခရီးကြွတော်မူတယ်အဲ့လိုကြွတော်မူတဲ့အချိန်ဆိုတော့ရန်ကုန်မြို့မှာမရှိဘူးမတွေ့ဘူးမတွေ့တဲ့ခက္ကလာကြသူတို့ဆိုရင်ဘယ်လိုလုပ်ကြမလဲမြန်မြန်ရောက်အောင်ဆိုရင်ဘုန်းကြီးတို့လေရင်ကိုသူတို့ငှားမှဖြစ်မယ်အဲ့ဒီမှာလေရင်ကိုငှားပြီးတော့အဲ့ဒီမန်းလေးကိုလိုက်တယ်နောက်တရက်နောက်တည့်ရက်မန္တလေးကိုရောက်တယ်မန္တလေးရောက်တဲ့အခါကျတော့မန္တလေးကိုရန်ကုန်ရိတ်တာကစိန်ပန်းရိတ်တာဆိုတာသွားမှာဆိုတော့အဲ့ဒီမှာစိန်ပန်းရိတ်တာကိုသွားတဲ့အခါကျတော့အဲ့ဒီမှာစိန်ပန်းရိတ်တာမှလည်းဆရာတော်ဘုရားကြီးမရှိပြန်အထက်ရွှေဘူကိုကြွသွားပြီဆိုတော့အဲ့ဒီမှာဒီလိုဆိုရင်ဘယ်လိုလုပ်ရမလဲကျွန်တော်တို့ရစ်တွေကလည်းမရဘူးမရတဲ့အတွက်ကြောင့်မို့ဆရာတော်ဘုရားကြီးကိုလည်းဒီနောက်ကပါတဲ့ပုဂ္ဂိုလ်တွေကဖူးတွေ့ရမှာဆိုတော့အဲ့ဒီရွှေဘူမြို့ကိုအဝေးကြီးလာဆိုတော့မဝေးပါဘူးဒီကနေပြီးတော့3နာရီ4နာရီလောက်မောင်းရင်ရောက်ပါတယ်ဆိုတော့ကဲဒီလိုဆိုရင်ကန်းငှပေးပါဆိုပြီးအဲ့ဒီမှာကန်းငှပြီးတော့အဲ့ဒီပုံကိုယ်လေးလာကြတယ်အဲ့ဒီအချိန်မှာကျေးဇူးရှင်မာစီဆရာဘုရားကြီးသူတို့လာတဲ့အချိန်ကညနေ3နာရီလောက်ရောက်တာ3နာရီလောက်ရောက်တဲ့အချိန်မှာမာစီဆရာတော်ဘုရားကြီးဟာလေတရားဟောနေတဲ့အချိန်အဲ့ဒီမှာတရားဟောတော့မာစီဆရာတော်ဘုရားကြီးကြွလာတဲ့အချိန်ဆိုတော့တောနေရဲ့တဘာဝဘယ်မှာဒီလိုကားနေလဲလာနိုင်မလဲဘုန်းကြီးတို့လှဲတွေနဲ့လာကြတာပေါ့အဲ့ဒီမှာတိုးရွာတွေတိုးရွာတွေကတခါလေလှဲတွေနဲ့လာပြီးတော့ညမှလည်းမီးမရှိပါမရှိဆိုတော့တရားပွဲကကျင်းပလို့မဖြစ်တော့နေ့မှပဲကျင်းပပေးရတယ်ဆရာတော်ဘုရားကြီးနေ့မှဟောပေးရတယ်အဲ့ဒီမှာနေ့မှဟောပေးတာအဲ့ဒီမှာဆရာတော်ဘုရားကြီးရဲ့ဒီပြင်မဲ့မှာဆိုရင်လှဲတန်းကြီးလှဲတွေကြီးတယ်ပဲအကုန်လုံးကကာကြီးသူ့ရဲ့ဒီမှာဟိန္ဒူကာကြီးတော်မဝင်နိုင်ဘူးသူတို့ငှားလာတဲ့ဟိန္ဒူကာကြီးအဲ့ဒီမှာထိတ်မှဝေးဝေးမှရရရပြီတော့သူတို့ချီချင်းဆင်းလာဆင်းလာပြီးတော့အဲ့ဒီမှာကြောင်းတိုက်ထဲကိုဝင်လာတယ်ဆိုရင်ပဲကြောင်းတိုက်ဝင်းကြီးတဝင်းလုံးမှာလူတွေနဲ့ပြည့်နေတယ်အ အဲ့ဒီမှာဆရာတော်ဘုရားကြီးတရားဟောနေတဲ့အချိန်လူတွေကလည်းဟိုလိုသွားလာလှုပ်ခတ်နေတာမဟုတ်ဘူးငြိမ်းပြီးတော့တရားနာနေကြတဲ့အချိန်အဲ့ဒီမှာဒီနိုင်ငံသားတွေဝင်လာလိုက်တဲ့အခါကာလကြတော့တောရွာကြီးထဲမှာတောကြီးထဲမှာဒီလောက်ပြည့်တတ်မြောင်များစွာကြီးမြင်ရတော့သူတို့တိတ်အံ့ဩတယ်သူတို့ကလည်းအံ့ဩတယ်လို့မြန်မာပြည့်တတ်ကလည်းဒီလိုနိုင်ငံသားတွေတစ်ခါမှဒီလောက်များများကြီးမမြင်ဘူးတော့အဲ့ဒီမှာမြန်မာပြည့်တတ်တွေကလည်းအံ့ဩတယ်အဲ့ဒီမှာပဲမကြမီမှာဆရာတော်ဘုရားကြီးအဲသူတို့ရောက်လာတဲ့အခါဘုန်းကြီးကစိတ်ကုံကအဖွဲလူကြီးတွေနဲ့ခေါ်ပြီးတော့သူတို့ကိုခိတ္တအိတ်ခံပေးပါဆိုပြီးအိတ်ခံခိုင်းထားတယ်။အိတ်ခံခိုင်းထားပြီးတော့ဆရာတော်ဘုရားကြီးတရားသိမ့်တဲ့အခါကျတော့ဘုန်းကြီးဆရာတော်ဘုရားကြီးထံဆရာတော်ဘုရားကြီးအနားယူဖို့တိအောင်နည်းနည်းလေးအချိန်ပေးထားတယ်စောင့်ဆိုင်ထားတယ်။စောင့်ဆိုင်ပြီးတော့မှဆရာတော်ဘုရားကြီးအနားရပြီဆိုတော့မှနိုင်ငံသားတွေရောက်လာတဲ့အကြောင်းကိုဘုန်းကြီးကပဲရှောက်ပြတယ်။ရှောက်ပြတဲ့အခါကျတော့ပဲနှစ်ယောက်လေးဆိုတော့များတယ်ဗျာ20ကျော်လောက်ရှိတယ်ဆိုသူတို့ဒီမှာအိတ်မှလားတဲ့ဆရာတော်ဘုရားကြီးကမေးတော့မအိတ်နိုင်ဘူးလို့ပြောတယ်ဗျာသူတို့မှာ9ရက်တည်းဆိုတော့အခုရောက်တာလဲ3ရက်ကျော်လောက်ရှိနေပြီဖြစ်နေလို့သူတို့ပြန်ရမယ်လို့ပြောတယ်ဗျာဆိုတော့ကဲကဲဒီလိုဆိုရင်ခေါ်လိုက်ဆိုတော့ဘုန်းကြီးပဲစီမံပြီးတော့အဲ့ဒီနိုင်ငံသားတွေခေါ်လိုက်တယ်အဲ့ဒီမှာခေါ်လိုက်တဲ့အခါဆရာတော်ဘုရားကြီးကိုရောက်ပြီးဆိုရင်အားလုံးကြော့ပြီးတဲ့အခါကျတော့ဆရာဖြစ်တဲ့ဂျိုးဆက်ကုစတိန်ကတပည့်တော်အမည်ဟာကျိုးဆက်ကိုစတိန်မှာဆရာတော်ဘုရားကြီးရဲ့မာစီတာသနာရိတ်တာကြီးမှာလူဝင်းနဲ့အာထုပါတယ်ဗဏ္ဏအာထုခဲ့ပါတယ်ယဟန်ဝင်းနဲ့လည်းပဲဘလောက်ကြာကြာအာထုခဲ့ပါတယ်သူရဲ့ပင်မဆရာရင်းကတော့ဖြင့်အိန္ဒိယကအမျိုးသမီးဆရာကြီးဖြစ်ပါတယ်ကမ္ဘာတန်းဆရာကြီးအဲ့ဒီမှာအမျိုးသမီးကမ္ဘာတန်းဆရာကမင်းဟာထက်မြက်တယ်မင်းဟာကမ္ဘာတန်းဆရာလုံးမဲ့ပုဂ္ဂိုလ်ဆိုရင်ငါစီနဲ့မင်းအပိတ္တလို့မဖြစ်ဘူးငါတို့ရဲ့ဂုရုကြီးရှိတယ်မြန်မာနိုင်ငံမှာမာစီဆရာတော်ဘုရားကြီးထင်အောင်ထံရောက်အောင်သွားပြီးတော့နေယူဆိုလို့တပြီတော့အဲ့ဒီမာစီရိတ်တာမှာနှစ်ကြိမ်တိုင်တိုင်ရက်ရှည်တွေအထုတ်ခဲ့ပါတယ်အခုတပြီတော့အမေရိကန်နိုင်ငံမှာတပြီတော့အခုကမ္ဘာထမ်းရိတ်တာတီထောင်ပြီးတော့တပြီတော့တရားပြနေပါတယ်ဗျာတရားပြနေတာအခုတပြီတော့နှစ်နှစ်ကျော်ကျော်ရှိပါပြီဒါကြောင့်တပည့်တော်ကလည်းပဲကမ္မထာနာစရိယာဖြစ်နေဆရာတော်ဘုရားကြီးအတိမတ်ပြုတ်ပေးပါဆရာတော်ဘုရားကြီးရဲ့လက်မှတ်ကလေးနဲ့အတိမတ်ပြုတ်ပေးပါဆိုတော့အဲ့ဒီမှာဘုန်းကြီးလက်တန်းဟိုင်းလေးယူပေးတယ်ဆရာတော်ဘုရားကြီးကနေပြီးတော့သူ့ကိုအတိမတ်ပြုကြောင်းအဲ့ဒီမှာလက်မှတ်လေးထိုးပေးပါတယ်နောက်ပြီးတော့သူနဲ့အတူပါတဲ့သူ့ရဲ့လက်ထောက်ကမ္မထမ်းဆရာသူ့တော်ဘုန်းကြီးမတွေ့ဘူးတော့မတွေ့တော့သူ့ကိုလည်းပဲကမ္မထမ်းဆရာဖြစ်နေအတိမတ်ပြုတ်ပေးပါဆိုတော့ဆရာတော်ဘုရားကြီးကနှစ်ဦးစလုံးကိုအတိမတ်ပြုတ်ပေးပါတယ်ပြည့်တဲ့အခါကျတော့မှသူ့ရဲ့ဒီပါလာတဲ့ယောဂီတပည့်တွေနဲ့ဆရာတော်ဘုရားကြီးကိုမိတ်ဆက်ပေးပါတယ်။ဒီအမေရိကန်တနိုင်ငံတွေကမဟုတ်ပါဘူးတဲ့။နိုင်ငံစုံကလာပြီးတော့သူ့နေရာကိုလာအထောက်ကြတာပါတဲ့။ဒီပုဂ္ဂိုလ်ကဘယ်နိုင်ငံဒီပုဂ္ဂိုလ်ကဘယ်နိုင်ငံစသည်။အဲဒီလိုပြောပြီးတဲ့အခါကျတော့မှဒီပုဂ္ဂိုလ်ဟာလုပ်ငန်းရှင်ကြီးတဦးပါဗျာတဲ့။လုပ်ငန်းရှင်ကြီးတဦးဟာသူ့စီးပွားရေးတွေပျက်စီးသွားပြီးတော့စီးပွားရေးလုပ်ငန်းတွေပျက်စီးသွားလို့ချွချုံကြံ့သွားတဲ့အခါမှာစိတ်ရောကိုယ်ရောပင်ပန်းဆင်းရဲပြီးတော့ကိုလူချမ်းမတိုးနိုင်တော့ဘဲနဲ့အဲ့ဒီမှာတည်ကျင်တဲ့စိတ်တည်ကြီးတွေဖြစ်နေတယ်ကိုသက်တည်ကျင်တော့အောင်ဖြစ်တယ်ဆိုတဲ့စိတ်ဟာနည်းနည်းလေးဆင်းရဲတာလားအများကြီးဆင်းရဲတာလားစဉ်းစားကြည့်နော်အများကြီးဆင်းရဲနေပြီအဲ့ဒီတော့ကိုသက်တည်ကျင်တော့တဲ့စိတ်ဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီမှာသူ့မိတ်ဆွေတယောက်ကနေပြီးတော့ဆရာကိုစတိန်စီကိုပို့ပေးပါတယ်ပို့ပေးတဲ့အခါမှာဒီတတိပဌံနေ့တိုင်းသူရှုမှတ်ပွားများအားထုတ်တာအခုဆိုရင်တည်ခြင်းနဲ့စိတ်တွေမဖြစ်တော့ဘူးတဲ့သူတည်ခြင်းနဲ့စိတ်တွေလည်းမရှိတော့ဘူးပဲတည်ခြင်းနဲ့စိတ်တွေမရှိတော့ဘူးဆိုတော့ဆရာတော်ကြီးကဆင့်မေးတယ်ဒီလိုဆိုရင်ဘယ်လိုနေမယ်စိတ်ကူးသလဲဒီတရားနဲ့ပဲဒီတိုင်းရာသက်ပါဆက်ပြီးနေသွားမယ်လို့ဆုံးဖြတ်ပါတယ်ကြီးနော်ဘယ်လောက်ကောင်းလဲသူဒီတရားကိုပဲဖော်လုပ်ပြီးတော့တရားနဲ့ပဲသူဆက်နေသွားတော့မယ်အဲ့ဒီပုဂ္ဂိုလ်တရားဒါဒီစိတ်ဆင်းရဲတွေကိုတကယ်ကိုခြုံငိမ့်သွားပုံနဲ့နောက်တူကအိန်အောင်ကြီးအိန်အောင်ကြီးကိစ္စကြောင့်သူဟာလည်းပဲကိုတတ်တည်တဲ့အဆင့်အောင်ရောက်ခဲ့သို့သောကံထောက်မှလို့မသိဘူးဒီလိုပဲမိတ်ဆွေတူရဲ့ပို့မှုကြောင့်မူဒီဆရာကွန်စတိန်ရဲ့မဆာချူးဆက်ပြည်နယ်အဲ့ဒီပြည်နယ်မှာရှိတယ်အဲ့ဒီမှာကွန်စတိန်တီထောင်ထားတဲ့တရားရိပ်တာအဲ့ဒီရိပ်တာမှာပို့ပေးတဲ့အတွက်ကြောင့်သူဒီတရားတွေအာထုတ်ရင်းနဲ့အခုတော့ဖြင့်သူ့မှာလုံးဝသိခြင်းစိတ်တွေမရှိတော့ဘူးလောကကြီးထဲမှာကြာရှည်စွာနေခြင်းပြီးတော့ကြာရှည်စွာဒီတရားတွေကိုပဲဒီတဲ့ပေါက်မြောက်အောင် အထုပ်ဖို့ရည်ရွယ်ပါတယ်ဆိုတာလေးကိုလျှောက်ပြတော့ကဲဆရာတော်ဘုရားကြီးရဲ့အဲ့ဒီအချိန်မှာဘုန်းကြီးတို့ဒီစိတ်ကုမာရှိတဲ့တရားနာပရိသတ်တွေအနေနဲ့ရကလာနေပရိသတ်တွေဟိုလူငယ်တွေဆိုရင်လည်းပဲဘာပြောကောင်းမလဲတစ်ပင်နေပေါ်တက်တယ်ဆရာတော်ဘုရားကြီးရဲ့ကြောင်းတိုက်ပေါ်မှာဟိုမှန်ပတင်းကနေကြည့်ရတာကိုအပေါ်လက်တက်လို့မရဘူးအပေါ်လက်တက်ခွင့်မရှိဘူးအပေါ်လက်တက်ခွင့်မရှိတ ဟိုလူတွေကဘာလုပ်ကြတာလဲမေးတာဆရာတို့ကြီးမေးတော့ဒီနိုင်ငံသားတွေကိုကြည်ကျင်လို့ပါဗျာမြင်ကျင်လို့သူတို့ဟိုဟာတက်တရားတက်တယ်ဟိုအန္တရာယ်များလိုက်တာလေကဲကဲကဲအဲ့ဒီညာမှာပြိတ္တတွေကိုသွားပြီးတော့လာရင်အကြောင်းကိုသွားမေးစစ်စကားပြောပါဆိုပြီးတော့ဆရာတို့ဖျားကြီးကလွတ်လိုက်တော့အဲ့ဒီမှာဘုန်းကြီးကအားလုံးခေါ်သွားပြီးစောစောကဓမ္မယုံကြီးတွေခေါ်သွားပြီးတော့သူတို့ကိုအားလုံးပြိတ္တနဲ့မေးစစ်ပေးပြီးတော့အဲ့ဒီမှာပြောခိုင်းတာအဲ့ဒီပြောတဲ့အခါမှာအဲ့ဒီဆရာကြီးကိုစတိန်နောက်ကပါတဲ့ခဏကလုပ်ငန်းရှင်ပုဂ္ဂိုလ်ကြီးကခင်ဗျားတို့မြန်မာနိုင်ငံသားတွေဟာအင်မတန်ကံကောင်းနေဗျာအင်မတန်ကံကောင်းနေတယ်ကျွန်တော်တို့မှာဒီလိုတရားနိလန်းနေဒီလောက်ကောင်းတဲ့တရားနိလန်းနေပေးနိုင်တဲ့ပုဂ္ဂိုလ်မရှိဘူးအခုဒီဆရာတော်ကြီးဟာဒီနိုင်ငံမှာပဲရှိတော့ခင်ဗျားတို့မှာတော့ဒီဆရာတော်ကြီးရဲ့အဆုံးအမတွေအများရန်ရအမြဲတမ်းနာကျန်းနေရတဲ့အတွက်ကြောင့်ခင်ဗျားတို့ကသိက္ခာကောင်းတဲ့ပုဂ္ဂိုလ်တွေပဲတဲ့မြန်မာနိုင်ငံရဲ့ထွက်ကုန်အကောင်းဆုံးထွက်ကုန်ဟာဘာလဲလို့ပြောရင်ဒီတတိပဋ္ဌာန်တရားဟာအကောင်းဆုံးထွက်ကုန်မှာပဲတဲ့ဒီတတိပဋ္ဌာန်တရားဟာမြန်မာနိုင်ငံကထွက်ကုန်မယ်မြန်မာနိုင်ငံမှာဘယ်ပုဂ္ဂိုလ်ကစတယ်ဆိုရင်ဘုန်းကြီးဒီနေ့ကတတိပဋ္ဌာန်ရဲ့တမိုင်းစဉ်ကိုပြောခဲ့တယ်နော်တကယ်ပထမဦးဆုံးကတော့ဒီမှာအစဉ်အဆက်ဟောလုပ်လာခဲ့တယ်ဒီလုံးဆရာတော်ကြီးဒါပေမဲ့လို့ခါပြတ်သွားတဲ့အချိန်မှာဘယ်ပုဂ္ဂိုလ်ကစတယ်ဆိုရင်မင်းကဈေးတုံဆရာတော်ဘုရားကြီးအဲ့ဒီဆရာတော်ဘုရားကြီးဟာတကယ့်ကိုတတိပဋ္ဌာန်မှာတော့သူရဲကောင်းကြီးပဲအဲ့ဒီမှာတတိပဋ္ဌာန်တရားကိုတစ်ခါချာချာနာနာပေါ်ထုတ်ပြီးတော့ဟောခဲ့တယ်ဟောခဲ့တဲ့အခါမှာဗမာနိုင်ငံအနှံ့မပြတ်ဘူးသို့တော့မာစီဆရာတော်ဘုရားကြီးတို့အားထုတ်ပြီးတဲ့အခါကျတော့မာစီဆရာတော်ဘုရားကြီးကဒီတရားတွေတတိပဋ္ဌာန်တရားတွေဆက်လက်ပြီးတော့ပေါ်ထုတ်တဲ့အခါကျတော့မြန်မာနိုင်ငံတနိုင်ငံလုံးနေမကဘဲနဲ့ကဘာထီအောင်ဒီတတိပဋ္ဌာန်တရားတွေပြန်နှံ့သွားခဲ့တယ်။ဒါကြောင့်မို့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းသာအခုနိုင်ငံညာသားတွေကိုယ်တိုင်ပေါ့ဒါဗုဒ္ဓဘာသာဝင်တွေမဟုတ်ဘူးနော်နိုင်ငံညာသားတွေကိုယ်တိုင်အဲ့ဒီမှာဒီတရားကိုအားထုတ်ပြီးတော့မှတရားတွေတွေ့တော့မှသူတို့စိတ်တွေပြောင်းပြီးတော့ဘာသာပြောင်းရတယ်။နောက်ဘုန်းကြီးကအဲ့ဒီတုန်းကတွေ့ခဲ့တယ်ဒီဂျိုးဆက်ကိုစတိန်သူ့ကိုဘုန်းကြီးကစိတ်ဝင်စားတဲ့အခါကျတော့ဒီမှာတရားတွေပြနေတယ်ဆိုဘုန်းကြီး2000ရောက်တော့ဂျိုးဆက်ကိုစတိတ်နေရာကိုသွားခြင်းတယ်ဒါပေမဲ့ပို့ပေးမဲ့လူမရှိဘူးကိုကလည်းတိတိမိမိမပြောတတ်ဘူးနောက်ကြတော့မှဂျိုးဆက်ကိုစတိတ်ရဲ့ပြည်နယ်ဟာဘာလဲမက်ဆာချူးဆက်ပြည်နယ်ဟဲသူ့ရဲ့တရားရိပ်တာဘာရိပ်တာဆိုတော့ဘုန်းကြီးအဲ့ဒီမှာအကုန်လုံးနာမည်စရင်းနေပြီးတော့2009လာတဲ့အချိန်ကျတော့ဘုန်းကြီးသူ့စီကိုသွားမယ်သူနဲ့သွားတွေ့ခြင်းတယ်ဆိုပြီးတော့ပြောတော့မှဆရာဝန်ကြီးတယောက်ကဘုန်းကြီးကိုစကားပြန်ဖြစ်နေလိုက်ပို့တယ်လိုက်ပို့တဲ့အခါကျတော့သူ့စီကိုတွေးဖို့ဆိုတာသူ့ရဲ့တရားဈိတ်တာဌာနကြီးဟာဧက300ကျော်ရှိတယ်ဘယ်လောက်ရှိလဲဧက300ကျော်ရှိတယ်အဲ့ဒီဧက300ကျော်ထဲမှာပထမနေရာဒုတိယနေရာတတိယနေရာတနေရာနဲ့တနေရာ10မိနစ်လောက်သွားတယ်အဲ့ဒီမှာ10မိနစ်လောက်သွားမှရောက်တယ်ပထမနေရာကိုဘုန်းကြီးတို့ပထမအဦးဆုံးဝင်ရတယ်အဲ့ဒီနေရာယောဂီ30စာရှိတယ်။အဲ့ဒီနေရာမှာ10ရက်တရားစခန်းဖွင့်တယ်။တလမှာ10ရက်တလဘယ်နှစ်ရက်လဲ။10ရက်10ရက်ဖွင့်တဲ့အခါမှာ1ရက်ထဲဝင်အထုတ်လို့လည်းရတယ်။2ရက်အထုတ်လို့လည်းရတယ်။9ရက်အထုတ်လို့လည်းရတယ်။10ရက်အထုတ်လို့တလမှာ10ရက်ပဲ။အဲ့ဒီနေရာကတရားကိုလေ့လာတဲ့နေရာလေ့လာတဲ့ဌာနတယ်။ဘာလုပ်တဲ့ဌာနလဲ။လေ့လာတဲ့ဌာနဘုန်းကြီးတို့ဒီမှာသူတို့နိုင်ငံမှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်တွေဘုန်းကြီးတို့ဒီနာမည်ကြီးတဲ့အစိုးရတွေ၊ဥပညာသမားတွေဒီပုဂ္ဂိုလ်တွေလာလာပြီးလေ့လာတယ်။အဲ့ဒီမှာလာပြီးလေ့လာတယ်။ဆယ်ရက်သို့မဟုတ်သူတို့လေ့လာနေတဲ့လောက်လေ့လာ။အဲ့ဒီလိုလေ့လာပြီးလို့ဒီတရားကိုသူသဘောကျပြီးဆိုရင်အားထုတ်တော့မယ်ဆိုရင်အလေဌာနကိုလာခဲ့ရတယ်။အဲ့ဒီအလေဌာနကြတော့တကယ်ယောဂီတရားအတိလက်ခံတယ်။အဲ့ဒီတရားအတိလက်ခံပြီးတော့အဲ့ဒီမှာရက်ရှိအားထုတ်ရတယ်။အဲ့ဒီမှာဆရာကြီးကိုယ်တိုင်ဦးစီးပြီးတော့လက်ထောက်ဆရာတွေနဲ့ကမ္မထံပြတယ်။တခါတည်းဟန်မြန်မာနိုင်ငံကဆရာတော်ကြီးတွေဘုန်းကြီးတို့ဟိုရွှေတောင်ကုန်းဆရာတော်ကြီးတို့နောက်ပြီးတော့ချမ်းမြေဤတာဆရာတော်ကြီးတို့ ဓမ္မရံတိဆရာတော်ကြီးတို့ဖောက်ဆရာတော်ကြီးတို့ဒီလိုဆရာတော်ကြီးတွေကိုပင့်ပြီးခါးလေးရောဆိုတော့ပင့်ပင့်ပြီးတရားပြစေတယ်။အဲ့ဒီမှာအဲ့ဒါကဒုတိယနေရာတကယ့်နေရာအချုပ်နေရာပဲ။အဲ့ဒီနေရာမှာကြာကြာနာနာအာထုဝါတယ်။စကားမပြောကြဘူး။အဲ့ဒီမှာဘုန်းကြီးဂျိုးဆက်ကိုစတိန်နဲ့တွေ့ရပါတယ်။တွေ့ပြီးတော့သူနဲ့စကားပြော။အဲသူနဲ့ကိုနဲ့နှစ်ပေါင်း40လောက်ကတွေ့ဘူးတယ်ဆိုတော့သူကလည်းဝမ်းမြောက်ဝမ်းသာဖြစ်တယ်။ဝမ်းမြောက်ဝမ်းသာဖြစ်ပြီးမင်းမှန်နိုင်ငံကိုလာခဲ့တယ်။တချိန်လုံးကမင်းတို့ဟိုတိုးရကြီးတရားမှာရောက်ခဲ့တယ်မဟာရောက်တယ်အဲ့ဒီတုန်းကမင်းတို့ကိုတွေ့ပြီးတော့မာစီဆရာတော်ဘုရားကြီးနဲ့မိတ်ဆက်ပြီးတော့တွေ့ပြတာငါပဲဆိုပြီးတော့သူတို့နဲ့မိတ်ဆက်စကားပြောပြီးတော့မှသူကလည်းဝမ်းမြောက်ဝမ်းသာအခုခင်ဗျားဘာလုပ်နေလဲဆိုတော့ငါလည်းမင်းလိုပဲကမ္မထဆရာလို့ပြောလိုက်တယ်ဒီလိုဆိုရင်လည်းအချိန်တစ်ချိန်ချိန်မှာခင်ဗျားကိုကျွန်တော်ပင့်ခင်ဗျားကြွနိုင်မလားမင်းလိုရှိတဲ့အချိန်ကြရင်မိမိလည်းအားနေမယ်ဆိုရင်လာနိုင်ပါလေလို့ဒီလိုတော့ဘုန်းကြီးသူ့ကိုဖွင့်ပေးထားခဲ့ပါတယ်အဲ့ဒီမှာသူကိုယ်တိုင်ဘုန်းကြီးကိုအဲ့ဒီမှာယောဂီတွေနေတဲ့နေရာယောဂီတွေအထုတ်တဲ့နေရာယောဂီတွေစားတောက်တဲ့နေရာအကုန်လိုက်ပြပါနောက်ပြီးတော့တတ္တယနေရာဆိုတာဒီနေရာကနေပြီးတော့အပြည့်စုံကမ္မထန်းဆရာကျင့်နှံ့လောက်အောင်အထုတ်ပြီးပြီဆိုတဲ့ပုဂ္ဂိုလ်နောက်တစ်ခါတတ္တယနေရာကိုသွားဒီနေရာကနေသွားမယ်ဆိုရင်10မိနစ်လောက်သွားသူကိုယ်တိုင်ဘုန်းကြီးကိုလိုက်ပို့ပေးတယ်အဲ့ဒီမှာလည်းပဲတကယ်ကိုကောင်းလိုက်တဲ့ကြောင်းကြီးကောင်းလိုက်တဲ့ယောဂီဆောင်တွေအဆောင်တွေအဆောင်တွေခန်းတွေဇင်းညံဆိုတာဘုန်းကြီးတို့ဒီမှာမရှိဘူးသူစီမှာဇင်းညံဆိုတာဇင်းညံလျှောက်ဖို့အတွက်အလုံးခမ်းမဆောင်ကြီးတွေတခါတည်းမှန်နေကာထားတယ်မှန်ကန်းကြီးတွေတယောက်တည်းချာချာနန်းနာလျှောက်မလားတယောက်တည်းလျှောက်တယောက်လျှောက်နန်းနေအဲ့ဒီလို၄-၅ယောက်စုပြီးလျှောက်တဲ့ဟာတွေဒါမှမဟုတ်အများစုပြီးလျှောက်တဲ့နေရာတွေအဲ့ဒီမှာဇင်းညံနေဆိုတာဟိုချာချာနန်းနာလောက်တာလေအဲ့ဒီမှာသူ့ကိုဘုန်းကြီးကပထမမေးလိုက်တယ်မင်းအခုဘယ်တရားနည်းနဲ့ပြတာလဲဆိုတော့အခုတော့အစုံပဲတဲ့သူကပြောတယ်ကျွန်တော်မြန်မာနိုင်ငံကိုအစုံလေးလာလိုက်တယ်တဲ့လေးလာပြီးတော့အစုံပဲတဲ့ဒီမှာအထုတ်ခြင်းတဲ့ပုဂ္ဂိုလ်ဒီအစုံနည်းနဲ့ပြတယ်သို့တော့တဲ့ခင်ဗျားတွေ့တယ်မို့လားတဲ့ဈဉ္ဉံဈဉ္ဉံနေဆိုတာမဟာစီမာပဲရှိတယ်ဈဉ္ဉံမပါဘဲနဲ့တရားတွေ့နေတာကျွန်တော်လက်မခံဘူးတဲ့တမာရီမှမကောင်းမဲနေတယ်တထိုင်နေထိုင်ပြီးတမာရီကပြက်တထိုင်နေထိုင်ပြီးတမာရီပြက်တဲ့ပုဂ္ဂိုလ်ကဘယ်လိုလုပ်ဉာဏ်အားတွေပြည့်စုံနိုင်မလဲတဲ့ဒါကြောင့်ကျွန်တော်ဟာဈဉ္ဉံကိုအဓိကထားတာဖြစ်တဲ့အတွက်မဟာစီနီးဟာကျွန်တော်အတွက်အဓိကပဲ။ဒါပထမဦးဆုံးကျွန်တော်ဟာမဟာစီနီးနဲ့ပဲအထုတ်ခဲ့တဲ့ပုဂ္ဂိုလ်ပါ။အဲ့ဒါနဲ့သူသွားရင်ကနေလမ်းလျှောက်ရင်းနဲ့ဘုန်းကြီးတရားစကားပြောသွားတာ။အဲ့ဒီကြတော့မှဟိုရောက်တော့တတ္တယနေရာရောက်တယ်။ယောဂီရဲ့အိတ်ခန်းနေအိတ်ခန်းနေအကုန်ပြတယ်။တချို့အခန်းမှာဆိုရင်အိတ်ခန်းထဲမှာတွဲပြီးတော့ဈဉ္ဉံလျှောက်ဖို့အတွက်ဈဉ္ဉံမှာပါတယ်။အဲ့ဒီလောက်ထိအောင်မင်းဒီဆောက်ကြီးကကောင်းလာပြီလားလို့ဆိုတော့သူကပြန်ပြီးဘုန်းကြီးကိုပြောတယ်ဓမ္မဟဝေရခတိဓမ္မစာတိပါဖျားတဲ့တရားကျင့်သူကိုတရားကပြန်ဆောက်ရှောက်တာပါတဲ့အခုဒီเจ้าကြီးကိုဆောက်ပေးတာဂျူးလူမျိုးကြီးတဦးတည်းကဆောက်ပေးတာပါတဲ့သူဟာလည်းပဲအပူတော့ကာကြီးဖြစ်ပြီးစိတ်ဆင်းရဲကိုယ်ဆင်းရဲဖြစ်ပြီးကျွန်တော်စီရောက်လာတယ်ဒီမှာတရားတွေအထုတ်ပြီးတော့ဒီအပူတော့ကာကြီးကင်းသွားတဲ့အခါကလာကြတော့မှကျွန်တော်တို့ကဒီတရားကိုသွားပြီးတော့ဒီเจ้าဆောင်ဆောက်နေတဲ့နေရာကိုဒီလိုလုပ်နေတယ်ဆိုတော့အဲ့လိုဆိုရင်မင်းတို့ဆောက်ချင်တဲ့နောက်ကုန်ချင်တဲ့နောက်ကငါလှူမယ်ဆိုတော့ပြောတဲ့အခါတဲ့ကျွန်တော်တို့မှလှူဒန်းထားတာလေးတွေရှိပါတယ်ဆိုတော့အဲ့ဒီလှူဒန်းထားတဲ့ပုံကိုယ်တွေလည်းလှူတော့မင်းတို့ဆောက်တဲ့အဆောက်အဦကဘလောက်ပဲကြီးကြီးဆောက်ကုန်ကြသည်မငါကုန်တန်ဝန်ယူမယ်ဆိုပြီးတော့တန်ဝန်ယူပြီးလှူသွားတာပါတဲ့ဒါတရားရဲ့ကြီးစုပါတယ်။ဘာရဲ့ကြီးစုလဲ။အေးဒီတရားကိုကိုယ်တိုင်အားထုတ်လို့ကိုယ်တိုင်ကျင့်လို့ကိုယ်တိုင်တရားတွေ့သွားပြီးသိသွားပြီးတကယ်ကိုပဲဆင်းရဲငြိမ့်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားကပြန်ပြီးတော့ဒီနေရာကိုပြန်ပြီးတော့ဆောက်ရှောက်သွားတယ်။နောက်သူ့ရဲ့ဧက300ကျော်နဲ့ပတ်သက်လို့ဘုန်းကြီးကပြောတယ်။မင်းဧက300ကျော်ကြီးလို့အခုဒီမှာလဲတရားဟိုမှာလဲပဲယောဂီ40လောက်ရှိတယ်။ဟိုနေရာကလဲယောဂီ30လောက်လက်ခံနေဆိုတော့မင်းအောင်မြင်လိုက်တာလို့ဘာကြောင့်မင်းအောင်မြင်တယ်လို့ထင်လဲလို့သူ့ကိုပြန်မေးတယ်။အဲ့ဒီအခါကျတော့သူဘာပြန်ပြောလဲဆိုတော့ကျွန်တော်တို့ရဲ့တတိပဋ္ဌာန်တရားကစိတ်ဆင်းရဲမှုတွေချုပ်ငြိမ်းနိုင်တယ်လေတဲ့။ကဲနိုင်ငံသားပြောတာနော်။ဒီတတိပဋ္ဌာန်တရားကစိတ်ဆင်းရဲမှုတွေချုပ်ငြိမ်းနိုင်တယ်လေ။ကျွန်တော်တို့စီလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတဲ့ဒီတရားကိုတကယ်ယူသေးသေးအားထုတ်ရင်တကယ်တောကပရိဒေဝကိုဆင်းရဲစိတ်ဆင်းရဲအားလုံးချုပ်ငြိမ်းနိုင်ပါလေ။ဒါအာမခံပါလေရဲရဲပါဆိုပြီးတော့သူပြောလိုက်တဲ့စကားလေးရှိပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများတကယ်တမ်းမိမိတို့မှာဒီဆင်းရဲတဲ့ကုဒုက္ခတွေဝေဒနာတွေပေါ်နေတယ်ဆိုတာလည်းပဲတမာရီမဖြစ်သေးလို့ပါတကယ်တမာရီဖြစ်လို့နောက်ဆုံး အောက်ထက်ညာလေးညာဖြစ်တဲ့ဥရိယဗျာညာလောက်ရောက်ရင်ဆိုရင်ရောက်ပြီဆိုရင်တောင်မှတဏှာကြီးနှစ်နာရီလှုပ်เสียတော့မလို့အေးအေးစည်စည်လေးနဲ့ရှုမှတ်နိုင်နေတယ်ဝေဒနာကိုသိခံနိုင်တယ်လေးလေးရှုနိုင်တယ်သင်္ခါရုပ္ပခညာမျိုးရောက်ပြီဆိုရင်နာယီပေါင်းများစွာထိုင်ပြီးတော့ရှုမှတ်နိုင်တယ်ရပ်ပြီးရှုမှတ်နိုင်တယ်သွားရင်ရှုမှတ်နိုင်တယ်အဲ့ဒီလောက်ထိအောင်ဒီစိတ်ရဲ့ဆင်းရဲမှုတွေကိုဒီတတိပဋ္ဌာန်တရားကခြုံငင်းအောင်တတ်နိုင်သလားမတတ်နိုင်ဘူးလားဒါကြောင့်မို့ကိုဆင်းရဲခြုံငင်းခြင်းရင်လေဒီတိပဋ္ဌာန်တရားအထုပ်ပါစိတ်ဆင်းရဲတွေခြုံငင်းခြင်းရင်လည်းပဲဒီတိပဋ္ဌာန်အထုပ်ပါတကယ်ယူယူတည်တည်နဲ့တကယ်ကိုကြိုးကြိုးစားစားအထုပ်ရင်တကယ်ကိုဆင်းရဲစိတ်ဆင်းရဲမခြုံငင်းနိုင်ဘူးလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအာမခံချက်ရဲရဲပြပြဟောခဲ့တာနိဧကယနောယံဘိက္ခဝေမေဃောတတ္တနာဝိတုဒ္ဓိယသောကပိဋိဒေဝနံသမတိကမယဒုက္ခဒေါမနတာနံအထင်ကမယညာယတာအဓိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တရောတတိပဋ္ဌာနာဘိခဝေယံတော်မြတ်ဥစ္စေတတုသတ္တရော၄ပါးကုန်သောယရိတံယေဤမိတတိပဋ္ဌာနာဆွေမြေသောအမှတ်ရမှုတတိဆွေမြေမှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တန်တိရှိကုန်၏အယံဆွေမြေသောမှားရမှုတတိဆွေမြေမှုတတိပဋ္ဌာန်ဟူသောအကျဉ်းလန်းသည်တတ္တနာဖျားပစ္စည်းကဗုဒ္ဓအရိယသာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုရိယစေငြိခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတခုတိသောလံတကြောင်တိသောလံဖြစ်ပါ၏သောကပိဒေဝနာဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပိဒေဝတို့ကိုတမန်တိကမယလွန်မြောက်စေခြင်းငှာဧကယနောမေဃောတခုတိသောလံတကြောင်တိသောလံဖြစ်ပါ၏ဒုက္ခဒေါမနတာနံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယချုပ်ငြိမ်းကွယ်ပြောက်စေခြင်းငှာဧကယနောမေဃောတခုတိသောလံတကြောင်တိသောလံဖြစ်ပါ၏တည်း